Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဗီအိုအမေရိကန်တန်ရက်2019ခုနှစ်မေလတရက်ဗုဒ္ဓဦးနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532 51ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တဲ့နေ့မှာတော့ဗင်နီဇွဲလားနိုင်ငံမှာမတည်မငြိမ်အခြေအနေတွေကြုံလာရင်စီးရီးရကြောင်းဝင်နေအောင်ပြင်ဆင်ထားတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်ဂျပန်ဘီရင်သစ်နာရူဟီတိုကပြည်သူလူထုစစ်ချမ်းသာအောင်စုမုံအောင်တောင်းမဲ့ကြောင်းဒီနေ့တရားဝင်နေ့တစ်ထက်နေ့မှာကြေညာပြုလိုက်ပါတယ်ဒီလိုတိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသခံတွေနဲ့ကိုနန်းလောင်နဲ့သူကြီးညာပြေးမှာပါ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရသေးရောင်မြို့နယ်ကြောက်တန်းကြေးရွာသား300ကျော်ကိုအစိုးရစစ်တပ်ကစစ်ဆေးမေးမြန်းနေတဲ့အခြေအနေဘယ်လိုရှိပါသလဲ
ကျွန်တော်တို့ရွာက250ရွာသားတွေကိုလေတရားမပြန်လို့တည်းဘူးဆမင်းလည်းမပြေဘူးအဲ့လိုအထင်းမှာဆက်ရွာသားတွေကိုစာတင်ကြောင်းအခန်းထဲမှာလောင်ထားပါတယ်
ကြောက်တန်းကြေးရွာသားတဦးရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါလိမ့်ရှင်မြန်မာနိုင်ငံမှာကျင်းပတဲ့အလုသမားနေ့အခမ်းအနားမှာအလုသမားတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်လို့အလုသမားအရေးလှုပ်ရှားသူတွေကတောင်းဆိုချက်တခါထိုင်းနိုင်ငံမှာလည်းမြန်မာရွှေ့ပြောင်းအလုသမားအရေးဆောင်ရွက်နေသူတွေကထိုင်းအစိုးရကိုအလုသမားရပိုင်ခွင့်နဲ့ပတ်သက်လို့တောင်းဆိုခဲ့တာတွေကိုလည်းနားဆင်ကြရမှာပါ။အဲဒီနောက်ဝါလက်နက်ကင်ဖွဲ့ထိန်းချုပ်ရနေမြန်မာတော်ရိုင်းဒရိုက်ဆာနဲ့တော်ထွက်ပစ္စည်းတွေတရားမဝင်ရောင်းဝယ်နေမှုရှင်းတန်းနေတဲ့အကြောင်းတခါမူရစ်စေးစိတ်ကြွားစေးတွေကိုထိုင်းမြန်မာနယ်စပ်မှာဘတ်3000ကျော်ကိုဖမ်းဆီးရမိခဲ့တယ်ဆိုတဲ့အကြောင်းတွေနားဆင်ကြရမှာပါရှင်။ရင်ဆုံးတော့ဗုဒ္ဓဦးနေညာပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပါမယ်ရှင
်။ဗင်နီဇွဲလားနိုင်ငံမှာမတည်မငြိမ်အခြေအနေတွေကြုံလာရင်စီးရီးရကျောင်းဝင်နိုင်အောင်ပြင်ဆင်ထားဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအနေနဲ့ငင်းချမ်းတဲ့နီလန်းနဲ့ဖြစ်ရှင်းနိုင်ရေးကိုပုံမလွတ်လာတဲ့အကြောင်းလဲ Fox ရုပ်မြင်သံကြားနဲ့မီဒီယာငန်းတွေမှာဝန်ကြီးပွန်ပီယိုကပြောဆိုသွားတာပါ။အချိန်နဲ့မှာပဲဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးအရအားပြန်နေတဲ့သမ္မတနီကိုလတ်မာဒူရိုနဲ့ယာယီသမ္မတဖြစ်ချင်ညာထားတဲ့အထက်ကံခေါင်းဆောင်ဝိုက်ကွာဒိုတို့ဟာဒီနေ့ပြည်ပြည်ဆိုင်ရာအလုပ်သမားနေမင်းနေမှာအပြိုင်ဆိုင်လူလူစုဝေးပွဲကျင်းပနေပါတယ်။ကာကတ်စ်မြို့တော်လမ်းတွေပေါ်ကဆန္ဒပြပွဲမှာရုံးရဆန်ကတ်ချင်းတွေကြုံခဲ့ပြီးနောက်မှာပဲအပြိုင်ဆိုင်ဆန္ဒပြပွဲတွေကိုစီစဉ်ထားတာပါ။အမေရိကန်ကအာဖရိကထောက်ခံထားတဲ့အထက်ကံခေါင်းဆောင်ကတော့လူမျိုးရေးလှုပ်ရှားမှုဖြစ်စီယုံလှုံ့ဆော်ရမှာစစ်တပ်ကဆွေးရော်ကိုဆန့်ကျင်ရဖို့လဲတိုက်တွန်းခဲ့ပါတယ်။အထက်ကံခေါင်းဆောင်နဲ့အတူလူလူစုဝေးပွဲမှာထွက်လာတဲ့အထက်ကံလှုပ်ရှားသူလီယိုပိုဒိုလိုပက်စ်ကိုတော့အစိုးရကနေအိမ်ချေရုပ်ချထားခဲ့ပေမဲ့ဂွာဒိုကိုထောက်ခံသူစစ်သားတွေကလွတ်ပြေးတဲ့အတွက်လွတ်မြောက်လာတဲ့အကြောင်းပြောဆိုကြတာပါ။ယူနီဖောင်းဝတ်သားတွေနဲ့တွဲရိုက်ထားတဲ့ဓားပုံနဲ့အတူလူမျိုးရေးလှုပ်ရှားမှုစတင်ပြီဖြစ်တဲ့အကြောင်းလဲတူတာလူမှုကွန်ရက်ကနေရေးသားခဲ့ပါတယ်။နောက်ပိုင်းမှာတော့သူနဲ့မိသားစုဟာချီလီတန်ယုံနဲ့ဝင်သွားပြီးနောက်ပိုင်းမှာတော့စပိန်တန်ယုံကိုဖျောက်ရှို့သွားပါတယ်။မြို့တော်လမ်းတွေပေါ်မှာတော့ထောင်နဲ့ချီရဲ့လူတွေဆန္ဒပြခဲ့တယ်လို့ပဲတနတ်တနေနဲ့သူသမမာရူကိုထောက်ခံတဲ့စစ်တပ်ကဆန္ဒပြသူတွေကိုမိတဲ့ပတ်တွေနဲ့လူစုခွဲဖို့လဲကြိုးပမ်းခဲ့ကြတာပါ။ဗီဒီယိုမှတ်တမ်းတစ်ခုထဲမှာတော့စစ်တပ်ကိုဂင်းနဲ့ပေါင်နေကြတဲ့ဆန္ဒပြသူတွေကိုဗင်နီဇွဲလားအရင်တစ်ဖက်ကကားရင်းနဲ့ဝန်ထမ်းတွေကိုလဲတွေ့ကြရပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုတွေအပေါ်အထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာရဲ့တွေ့ရှိချက်အစိုးရခန်းစာကိုတိလဆမိုင်မှာပဲထုတ်ပြန်ခဲ့တဲ့ရှစ်နှစ်ချုပ်ဝီလျံဘာကိုလွှတ်တော်အမတ်တွေမေးခွန်းတော့ဖို့ရှိနေပါတယ်။ Republican Party ကဦးဆောင်တဲ့အထက်လွှတ်တော်တရားရေးကော်မတီနဲ့ဒီကနေ့တွေ့ဆုံရမှာတော့အနည်းဆုံး3နိုင်လောက်ကြာမယ်လို့ခန့်မှန်းထားတာပါ။အစိုးရခန်းစာမှာထည့်သွင်းထားတဲ့စုံစမ်းရေးအဖွဲ့ရဲ့ကောင်းလို့ချက်တွေကိုထုတ်ပြန်ဖို့ကြိုးပမ်းနေနေနဲ့အထူးစုံစမ်းရေးမှုမူလာကရှစ်နှစ်ချုပ်ကိုစာနဲ့ရောဖုန်းနဲ့ပါဆက်သွယ်ခဲ့ကြောင်း Washington Post သတင်းစာရဲ့ဖော်ပြချက်နဲ့ပတ်သက်လို့လည်းမေးခွန်းထုတ်ခံရဖို့တည်ချတဲ့လောက်ရှိပါတယ်။ရှစ်နှစ်ချုပ်ကတော့အစိုးရခန်းစာတရားဝင်မထုတ်ပြန်ခင်မှာသူရဲ့ကိုယ်ပိုင်ကောင်းလို့ချက်ကိုထုတ်ပြန်ခဲ့တဲ့အတွက်စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့အစိုးရခန်းစာမှာပါဝင်တဲ့အကြောင်းအရာတွေကိုမချုံငုံမိဘူးလို့အထူးစုံစမ်းရေးမှုကခန်းစာမိကြောင်းလည်းသတင်းတွေကဖော်ပြခဲ့တာပါ။စာမျက်နှာလေးရာကျော်ရှိတဲ့အစိုးရခန်းစာကို၄မျက်နှာကောင်းနှုတ်ချက်ထုတ်ပြန်ခဲ့ရမှာတမနာဒေါ်နယ်ထရမ့်အနေနဲ့တရားရေးလုပ်ငန်းတွေကိုနှောက်ယှက်ခဲ့တာမရှိကြောင်းနဲ့ရုရှားကရွေးကောက်ပွဲကိုကြောက်ဝင်နှောက်ယှက်တယ်လို့ကမှရန်စုပ်အကြောင်းနဲ့ညှိစွန်းတဲ့အလိုမျိုးမတွေ့ခဲ့ရကြောင်းသုံးသပ်ခဲ့တဲ့အတွက်ရှစ်နှစ်ကျော်ပေါ်တိုက်ခန့်ဒီမိုကရက်တစ်အပါဝင်ဝေဖန်မှုတွေလည်းကြုံခဲ့ရပါတယ်
အာဖဂန်စိုးရတပ်တွေထိန်းချုပ်ထားတဲ့နေမျိုးတွေတာလီဘန်တွေထံတဖြည်းဖြည်းချင်းဆုံးရှုံးနေတဲ့ချက်လက်တွေကိုဆက်လက်စုဆောင်းနေမှာမဟုတ်တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံမှာခြေစိုက်ထားတဲ့အမေရိကန်ဦးဆောင်တဲ့မြောက်အတ္တန်တစ်စာချုပ်ဖွဲ့နေတူကပြောလိုက်ပါတယ်။ချက်လက်တွေဟာဆုံးဖြတ်ချက်ချမှတ်ရမှာအကန့်အသတ်နဲ့သာအထောက်အကူပေးနိုင်တယ်လို့လည်းပြောဆိုကြတာပါ။ခရိုင်စင်တည်ငြိမ်မှုဆန်းစစ်ချက်မှာတော့အစိုးရနဲ့တပုံးတွေထိန်းချုပ်ထားတာဒါမှမဟုတ်ဩဇာတရားမှုရှိတဲ့ခရိုင်တွေကို စီးရင်ပြည့်စုံထားပြီးအာဖဂန်နစ္စတန်နိုင်ငံဆိုင်ရာမားဗျူဟာချမှတ်ရမှာအများစုကထည့်သွင်းစဉ်းစားလို့ရှိကြပါတယ်။ဒါပေမဲ့ဆန်စစ်ချက်ကိုနောက်ထပ်မထုတ်တော့တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့ကမှတ်လာထဲမှာပဲအကြောင်းကြားခဲ့တာပါ။အာဖဂန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ပြောခဲ့ရသူပုံမူကြီးဒေးဗစ်ဘတ်လာကတော့ဆန်စစ်ချက်ကိုအမေရိကန်ထောက်လှမ်းဖွဲ့စည်းတွေကလည်းစုဆောင်းနေတဲ့အတွက်မလိုအပ်တော့တဲ့ဒါကြောင့်ရက်ဆိုင်မှုဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးပြောဆိုထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ဒေသမှာအကြမ်းဖက်သမားတွေဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အစိုးရသတ္တာ3ဦးထက်မနည်းတိတ်ဆုံးပြီးတော့ခုနှစ်ဦးဒဏ်ရာရသွားတယ်လို့ပါကစ္စတန်ဘက်ကပြောပါတယ်။လူလူအယောက်နည်းတဲ့ဝါဇီရစ်စတန်မြောက်ပိုင်းဒေသမှာနယ်စပ်ချန်စီယိုကာနေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအယောက်60-90လောက်ရှိတဲ့အကြမ်းဖက်သမားတွေကအာဖဂန်ဖက်ချန်းကနေဝင်တိုက်ခဲ့တာလို့စစ်တပ်သတင်းဌာနကပြောပါတယ်။အယ်ဝါရာအရက်မှာဖြစ်ပေါ်ခဲ့တဲ့ဒီတိုက်ခိုက်မှုမှာပါကစ္စတန်တပ်ဖွဲ့ဘက်ကအပြင်းထန်ပြန်ပြီးတော့တွန်းလှန်တိုက်ခိုက်ခဲ့ကြတဲ့အတွက်အကြမ်းဖက်သမားအတော်များများတိုက်ဆုံထရရသွားတယ်လို့ဆိုပါတယ်။ချန်စီယိုကာနေတဲ့အဖွဲ့ကိုစစ်သွေးကြွတွေအရင်တုန်းကလည်းလာတိုက်တာမျိုးရှိခဲ့ဖူးပါတယ်။အခုလိုတိုက်ခိုက်မှုတွေရှိနေပေမဲ့လည်းနိုင်ငံနယ်ဆက်ကချန်စီယိုကာတဲ့လုပ်ငန်းတွေတော့ရပ်သွားမှာမဟုတ်ဘူးလို့ပါကစ္စတန်စစ်တပ်ကပြောပါတယ်။မိုင်မောင်း1600ကျော်တဲ့အာဖဂန်နစ္စတန်ပါကစ္စတန်နယ်ချက်ချင်းမှာချန်စီယိုကာဖို့ပြီးခဲ့တဲ့နှစ်နှစ်လောက်ကစပြီးတော့ပါကစ္စတန်ဘက်ကတပ်ဖက်သက်စတင်လှုပ်ဆောင်ခဲ့တာပါ။အဲ့ဒီလုပ်ငန်းတွေဒီနှစ်ကုန်မှာအပြည့်တတော်ရင်တော့အကြမ်းဖက်သမားတွေနှစ်ဆက်ဖြတ်ကျော်ဝင်ရောက်လာမဲ့ကိစ္စမှာအထောက်အကူဖြစ်စီမယ်လို့အစိုးရတာဝန်ရှိသူတွေကမျှော်မှန်းနေပါတယ
်။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း4နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300တိုင်းဒိုမီတာ57 kHz 5885တို့ချင်းစနေတနေ့ဝင်မှာတိုင်းမီတာ190 kHz 1500ကနေပြောထုတ်လည်ပေးပါတယ်ရှင
်။ဒီအမေရိကန်တင်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေညဘက်သတင်းတွေကိုဆက်လက်ချင်းညာနေပါတယ်။အင်တာနက်မှာလေဝဲချက်တွေကိုဖွင့်ချနေတဲ့WikiLeaks website တူရမျိုး Julian Assange ကိုလွန်ခဲ့တဲ့ခုနှစ်နှစ်က Ecuador တန်ရုံမှာမခုတ်လုံးခဲ့အာမခံပေးထားတာကိုချုပ်ပေါင်းမှုနဲ့ London မြို့တော်ကတရားရုံးကထောင်ဒဏ်သတင်းပတ်50ကြာခံမှုစင်ချက်ချလိုက်ပါတယ်။ဆွေနိုင်ငံမှာလိမ်မိုက်ဆရာစော်ကားမှုဆွဆွဲခြင်းနဲ့တရားစွဲခံထားရတဲ့အတွက်ဖမ်းဆီးပြီးပြန်ပို့ခံရမှာကိုဆိုရင်လည်း2012ခုနှစ်မှာပဲ Assange က Ecuador တန်ရုံမှာခုတ်လုံးတင်ဆောင်ခဲ့တာပါ။ဆွေနိုင်ငံကနောက်ပိုင်းမှာအမှုကိုပြန်လည်ရုပ်သိမ်းလိုက်ပေမဲ့အမေရိကန်ဆွေရဲ့လေဝဲသတင်းချက်လက်တွေကို WikiLeaks website မှာဖော်ပြခဲ့မှုတွေဗြိတိသျှအာဏာတွေကဖမ်းဆီးပြီးအမေရိကန်ကိုလွှဲပြောင်းပေးမှာဆိုရင်လည်းတန်ရုံမှာဆက်လက်ခုလုံခဲ့တာလည်းဖြစ်ပါတယ်။ပြီးရင်လာမှာတော့အီကွေဒေါ်နိုင်ငံကခုလုံကိုပြန်လည်ရုပ်သိမ်းလိုက်ပြီးနောက်ဗြိတိသျှရဲတပ်ဖွဲ့ကသူ့ကိုဖမ်းဆီးခဲ့တာပါ။သူ့ကိုလွှဲပြောင်းပေးဖို့တောင်းခံထားတဲ့အမေရိကန်ပြည်ထောင်စုကတော့အမေရိကန်ဆွေရဲ့လေဝဲချက်လက်ထောင်နဲ့ချီပြီးပေါက်ကြားမှုနဲ့ဆက်နွယ်ပြီးကွန်ပျူတာဖောက်ထွင်းမှုနဲ့လည်းတရားစွဲဆိုထားပါတယ်။
ဂျပန်ဧကရာဇ်ဘုရင်နာရိုဟီတိုကပြည်သူလူထုစိတ်ချမ်းသာအောင်ဆုံးမကောင်းတောင်းမဲ့အကြောင်းဒီကနေ့တရားဝင်နှံတက်တဲ့နေမှာပဲကတိပြုပြောဆိုလိုက်ပါတယ်။တိုကျိုမြို့တော်မှာရှိတဲ့နန်းတော်ကအခမ်းအနားမှာတော့လက်သုံးတော်သားယတနာနိုင်ငံကိုစားပြုတစိတ်တော်နဲ့ကိုပိုင်တစိတ်တော်ရဲ့အပါအဝင်တော်ဝင်အဆောင်ရောင်တွေကိုလည်းလက်ခံရယူခဲ့ပါတယ်။ဒီကနေ့လက်ခံရယူခဲ့တဲ့နန်းသုံးပစ္စည်းတွေကတော့နှစ်ပေါင်း100အတွင်းဂျပန်နိုင်ငံမှာပထမဆုံးနှံစွန့်ခဲ့တဲ့ခမီးတော်အကီဟီတိုကမနေ့တုန်းကပဲပြန်လည်အာဏာထားတာပါ။အခမ်းအနားအပြည့်ဘုရင်တစ်ကအချိန်ယုံမိန်ကြရမှာတော့မြင့်မြတ်တည်ကြည့်တဲ့ခန်းစားချက်ဝင်မိကြောင်းနဲ့တိုင်းပြည်ရဲ့တင်ကြတဲ့ကုအဖြစ်ဂျပန်ပြည်သူတွေညညရေးအပြည့်အဝတာဝန်ယူသွားမှာဖြစ်ကြောင်းလည်းကတိပြုခဲ့ပါတယ်။ဂျပန်ပြည်သူတွေဆက်လက်ဖွံ့ဖြိုးတိုးတက်စေဖို့နဲ့ကမ္ဘာငြိမ်းချမ်းရေးအတွက်လည်းဆုတောင်းပေးမယ့်အကြောင်းမိန့်ကြားခဲ့တာပါ။ဂျပန်နိုင်ငံမှာဂျပန်ဘုရင်တွေဟာအစဉ်အလာအားဖြင့်တိုင်းပြည်ရဲ့အကြီးအကဲတင်ကြတဲ့အဖြစ်ကိုးစားပြုဝင်မယ်လဲနိုင်ငံရေးအာဏာကတော့မရှိပါဘူး။ဂျပန်နိုင်ငံရဲ့126ဆက်ဘုရင်ဖြစ်လာတဲ့နာရူဟီတိုရဲ့အခမ်းအနားကိုတော့ဂျပန်နိုင်ငံရဲ့ဒလိထုံးစံအရာမီဘီယာမာဆာကိုနဲ့အသက်19နှစ်အရွယ်သမီးတော်ဤကိုတို့တရားခွင်မရခဲ့ကြပါဘူး။အမျိုးသမီးအဖြစ်တရားခွင်ရခဲ့သူဆိုလို့ဝန်ကြီးချုပ်ရှင်စိုးအဘိအစိုးရအဖွဲ့ကသူ့ဦးသေးတာရှိခဲ့ပါတယ
်။လာမယ့်စနေနေ့မှာဗြိတိခန်နန်းတက်မဲ့ထိုင်းပြည်မဟာဝဇီယာလောင်ကွန်းဟာကျင်းရတော်စုတီတာဝဇီယာလောင်ကွန်းနာအယုတ်တရားကိုမိဖုရားဖြစ်တင်မြှောက်လိုက်ပါတယ်။66နှစ်အရွယ်ဘုရင်မင်းမြတ်နဲ့လက်တက်ထိမ်းများပြီးမိဖုရားဖြစ်တင်မြှောက်လိုက်တဲ့အကြောင်းဒီနေ့ပဲတော်ဝင်နန်းတော်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။အများပြည်သူမြင်ကွင်းမှာတွေ့နေရတဲ့3နှစ်လောက်ရှိနေပြီဖြစ်ပေမဲ့မိဖုရားနဲ့ပတ်သက်လို့တရားဝင်တင်အချက်လက်ထုတ်ပြန်ထားတာမျိုးတော့မရှိသေးပါဘူး။တင်းနေမှာတော့အသက်40လောက်ရှိပြီလို့ဖော်ပြနေကြပြီးအရင်ကထိုင်းနိုင်ငံကလေရောင်းလိုက်မှလေရင်မဲဖြစ်နေလေသူကအမှုထမ်းမှုပါတယ်။ 2014ခုနှစ်မှာတော့နန်းတော်ဆောင်တပ်ဖွဲ့မှစတင်အမှုထမ်းခဲ့ပြီးဘီရင်ရဲ့ကိုရင်တော်တပ်ဖွဲ့မှတမူးဖြစ်လာခဲ့တယ်လို့လက်ရှိအချိန်ထိဗိုလ်ချုပ်ကြီးရာထူးရရှိထားပါတယ်။ခမည်းတော်ဖြစ်သူဘုံမီဘောဒူရာရက်2016ခုနှစ်အောက်တိုဘာလမှာနိုင်ရွာဆန်ခဲ့ပြီးတဲ့နောက်အရရဆက်ခံခဲ့တဲ့ဘီရင်ဝစီယာလောင်ကုန်းကတော့အခုမီဒီယာနဲ့လက်မထက်ခင်မှာအိမ်တော်30ထိရှိခဲ့ပူပါတယ်။ဖိလစ်ပိုင်နိုင်ငံမှာငွေချေးဖောင်းပွားမှုစည်ရန်မွတ်တင်မှုခြေကံဆောက်အုံတွေရိုရိုမှုဒီပိုင်နဲ့အငင်းပွားမှုဆက်ရကိစ္စရပေါင်းများစွာကြုံရခြင်းပါပဲမေလ17ရက်နေ့တက်တန်းဝယ်ယူကောက်ပွဲတွေလည်းကျင်းပဖို့ရှိနေပါတယ်ဒါပေမဲ့လည်းမဲဆန္ဒရှင်တွေအနေနဲ့ကတော့လူသဘောထားစစ်တမ်းတွေမှာလူချိန်များရေပန်းဆက်နေတဲ့သမရရော်ဒရီဂိုဒူတာရီကထောက်ခံတဲ့ကိုယ်စားလေးကအထက်ကဦးစားပေးရွေးချယ်ရမယ်အလားအလာတွေလည်းပုံများနေပါတယ်ဒီသမရအဆင့်အပါဝင်ကိုယ်စားနေရာပေါင်း 18,000 လောက်တွေရွေးချယ်မဲ့ယူကောက်ပွဲမှာတော့ကချင်ရန်ပြောဆိုပြမှုလေးရှိတဲ့သမဏဒူရာတရဲ့၃နှစ်ကြာအုပ်ချုပ်မှုပေါ်လူလူရဲ့သဘောထားကိုတွေးကြမှာပါသမဏကိုထောက်ခံသူတွေကတော်တော်နှစ်ရက်စလုံးမှာအများစုဖြစ်နေအနိုင်ရထားပြီးစက်ထိန်ထားနိုင်မယ်ဆိုရင်တော့ဒေါ်လာ169ဘီလီယံကုန်ကျမဲ့အခြေခံစောင့်လုပ်ငန်းတွေလူမြောင်များတည်ဆုံးခဲ့ရတဲ့မွေးစီဝါတက်ပြေးစီစဉ်ရေပိုင်နဲ့အငင်းပေါင်းမှုတွေကြုံနေရပြီးအတိတ်ဆောင်မခံနိုင်တဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးအပါဝင်လက်ရှိမူဝါဒတွေကိုဆက်လက်ကျင့်သုံးသွားဖို့လည်းရှိနေပါတယ်ကဲကတိကတော့ဖိလစ်ပိုင်နိုင်ငံရဲ့ယူကောက်ပွဲမှာအစိုးရမူဝါဒတွေနိုင်ငံရေးပါတီတွေထက်ပုဂ္ဂိုလ်ဆွဲအပေါ်မှာမူတည်နေတယ်လို့လည်းသုံးသပ်ကြပါတယ်။လူပေါင်း63နှစ်လောက်မဲပေးခွင့်ရမယ့်ယူကောက်ပွဲကမဲရလက်တွေကိုတော့ဖိလစ်ပိုင်ယူကောက်ပွဲကော်မရှင်ကယူကောက်ပွဲပြီး6ရက်ကြာမှာတရားဝင်ထုတ်ပြန်ပေးသွားဖို့လည်းစီစဉ်ထားပါတယ
်။ဗုဒ္ဓဟူးနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လိုတဲ့နားဆင်လို့တဲ့တေသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တိုင်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်89ကိုစာရိုက်သားဆက်သွယ်နိုင်သလို email လိပ်စာ bami@voanews.com ကိုလည်းပေးပို့နိုင်ကြပါလိမ့်ရှင်။အခုမြန်မာပြည်နဲ့သက်ဆိုင်တဲ့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ကြရပါမယ်ရှင်။စီရီပရိပခရရှိနေတဲ့ရခိုင်မြောက်ပိုင်းရသေးတော်မြို့နယ်ကြောက်တန်းကြီးရွာကရွာသား300လောက်ကိုအစိုးရစစ်တပ်ကစစ်ဆေးမေးမြန်းနေတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်ကနေရွာကိုပိတ်ဆို့ပြီးရွာသားတွေကိုစစ်ဆေးမေးမြန်းတာတွေလုပ်နေတာကြောင့်ဒီအချိန်ဒီပေါ်မှာရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကလည်းစိုးရိမ်နေကြပါတယ်။ဒီအကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်စုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်ရသေးတော်မြို့နယ်ကြောက်တန်းကြီးရွာသား290ခန့်ကိုမြန်မာစစ်တပ်တမန်နေတပ်ဖွဲ့ကနေခေါ်ယူပြီးအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်မှုရှိမရှိစစ်ဆေးနေတယ်လို့ကြောက်တန်းကြီးဝါသာဒူးကအခုလိုပြောပါတယ
်ကျွန်တော်တို့ယောက190ယောက်သားတွေကိုလေဒီမှာပြင်မလို့တူဘူးမင်းလည်းမပြောဘူးအဲ့လိုအပြင်မှာယောက်သားတွေကိုစာတင်ကြောင်းအခန်းထဲမှာလောင်ထားပါတယ်ဒီလိုအရောအခောက်အောက်ဆန်တဲ့စစ်ဆေးနေတဲ့အေးတွေရောက်လားအေးစက်ကြီးကောက်လားဟောပြီးကျွန်တော်တို့အေးထောက်ခံတယ်မလားကျွန်တော်တို့ဘာတည်းမတော်မထောက်ခံဘူးလားအဲ့လိုအများအားဖြင့်နေနေတယ်လေအဲ့ဒါပဲဒီတော့ကလုံးစစ်တပ်ကပဲအဲ့ဒါယူနီဖောင်းတော့ဒီမှာနှစ်စုံပါတယ်စစ်တပ်ယူနီဖောင်းဆွဲပြီးရေးရင်ခေါ်ဝါပြီးရစစ်တယ်
မနေ့ညနေပိုင်းကနေဒီကနေ့အထိစာရင်ကျောင်းဝင်းထဲမှာစစ်ဆေးနေဆဲဖြစ်ပြီးအသက်ဆက်နေတဲ့အောက်ကလေးတွေနဲ့90အသက်လူကြီးတွေကိုတော့ပြန်လှုပ်ပေးတယ်လို့အစိုးရရွာသားကပြောပါရယ်။ကြောက်တန်းကြီးရွာတွင်ရွာသားတွေကိုတွားရောက်တွေ့ဆုံတဲ့ပြည်နယ်လှုပ်တော်ကုသလေဦးတိမ်မောင်ဝင်းနဲ့အဖွဲ့ကလည်းရွာသားဝင်ခွင့်မပြုဘူးလို့အဖွဲ့နဲ့သူပါလာတဲ့ရသေတောင်ကယ်ဆယ်ရေးဖွဲ့ဝင်ကိုဘက်ကာကပြောပါရယ်။
ကျွန်တော်တို့လည်းဟောလက်တော်ကိုယ်စားလှယ်ကြောက်ပါရယ်နောက်ပြီးတော့ရုပ်ခံလေးပါတယ်ပေါ့ကျွန်တော်ပြန်ကြသမားလေးကြောက်တန်းကြီးရွာအဝင်ဝါကိုဟိုတဒါနာရောက်တဲ့အချိန်မှာဟောစစ်တပ်ကပေါ့ကျွန်တော်ချင်းကတားပြီးတော့ဟောလက်တော်ကိုယ်စားလှယ်နဲ့ပြောကြတယ်သူကရော်ထဲမှာစစ်စစ်နေတယ်တဲ့အားကြောင့်ရော်အခအဝင်ကိုတိတ်ထားတယ်ပေါ့ကျွန်တော်တို့ပြေးဝင်လို့မရဘူးပေါ့အဲ့လိုမျိုးပြောတယ်သူကလေကျွန်တော်တို့လည်းပါလာရဲ့လက်တော်ကိုယ်စားလှယ်ကပြောပါသေးရဲ့အကုန်လုံးမဟုတ်ဤတိုင်အောင်သူတယောက်တည်းအချိန်လေးဝင်ကြည့်နေတယ်ပေါ့သူကအဲ့တော့အမေနဲ့တော့ဘယ်လိုမှပြောလို့မရဘူးတဲ့အဲ့လိုမျိုးပြောတယ်
။ခေါ်ယူစစ်စစ်ခံနေရတဲ့ရွာသားတွေကိုအေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်နွယ်နေတယ်ဆိုပြီးခေါင်းစဉ်တအရေးယူခံရမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ရသေးတောင်မြို့နယ်ကြောက်တန်းကြီးရွာသားတွေကိုစစ်စစ်နေမှုနဲ့ပတ်သက်လို့တမတော်သတင်းထုတ်ပြန်ရေးဖွဲ့အတွင်းမှုဘုံမှုရုပ်စုံမင်းနှုံးကိုဆက်သွယ်မေးမြန်းရမှာတော့
အဲ့တော့ကျွန်တော်မသိသေးဘူးဗျ။စစ်စစ်မှုပြုလုပ်နေတဲ့ဘာညာဆိုတာကလည်းကျွန်တော်အောက်ကတက်တရတော့ပြီးနိုင်နေတယ်
အလားတူဗုဒ္ဓတော်မြို့နယ်စေတီတောင်စစ်ချောင်းစခန်းတွင်းကိုလည်းမြန်မာစစ်တပ်ကဝင်ရောက်စစ်ဆေးနေပြီးလက်ကင်ဖိုးတွေကိုတင်းစီနေတယ်လို့ဒေသခံတွေကပြောပါတယ် Dilo yuan tadi ku sisi ni muna salian bi, bidu lu to kusile to kinso wiga kulu biyo ware.
Semaro anine kubyo jin na karo, tegelo dilo sisi chate bu, didi kya kya pobya nangye soyi no ubre shida. Ubre dan lo se jin na me, akuro yobama masanye dube bu, akong nungu kobi robo no, Oduru ni nanya tak mina masa busura oleh siapa? Karena macam ni dulu zaman ni, di situ kita kosong itu ni ni, kopi juga ada macam pelajaran. Kalau dia udah bawa kuingat be, udah dah belajar baru macam yang dia dah keluar.
Pikiran Ibrahim kau yang ni kan, ya umur si jeda yang tanah cukup, ini kan ni wujud tak kecil bi, ni masa tak kan, ni mesin ni ni, laka jual dah, nasi kono ugu, panci dah kebar. Eri mado sisi ni sendiri mabe, panci kaya rutu uti sungguh kebar. Tamro begaroh yoga kane kuku tejang jansi dulu, tren tu pihon sahulu. Bicara suwe negaroh tagu nyesu sahware. Tiya pangkrim mar, anak bisi nyaman nyanyi komersine. Jika tanto ee kau sanglu, siamine museum yudun tu sung sunu kaya ma. Apa kaya se yudu, tanya lana kata poh cincine sunu jawu tu boh tunyu kaya bi. Tapi poh sosa ye tu boh tunyu dalam yudu masih jiwau. Tapi malay, tanya sana cakup nanyi ngaku ma. Apa kaya se ye kala, nala thama tu nyu kaya bi. Jika bi ne, nampai tanya sana cakup nanyi ku. Thama chandra thaja raja. Jika di drama, si ye beri baca thama cebi alama ku. Tiada kani ka suyi ni jawale. Lagi si ye tema ni mujau. Jika bi ne tuin, si cakup uye tungtung di thong joshi nabi. Sata ni thaji ma, kai teru ne yensai ni jawale kamyah.
Nengkong ini jauh jauh tara bahasa, kura meri nengarika lalu zaman ni ma.
ยามาสุยาเนี่ยลุตมะอขุนยีลุชาสังเวียนนี่จาเรตะรินหลาริโกเลยนาเซนจายาบะเมยามาสุยาเนี่ยลุตมะอขุนยีกาเวปิ่นไหนบ่อัตตะไหนซงจูบันนี่ปีลุตมะอขุนยีสายาอุบเรติตรีปะทันบ่ชื่อนี่เดลุปีรังซุวินจีอุเต็งซุยกาเปียวบะเดทีลุลุตมะอุบเรติตรีเยซวยามาลุตมะตัมมะกะริยะอาจารย์ปิ่วแจกโกบะเลทาแท้ตวินบ่ลุตมะอขุนยีลุชาตูริกายางกงญุมาจินบะเดเมรีนี่ไถมะคันนามะอสุยากูไตตวนแกบะเดทีปวยโกโกไรตวายะตะรินอยู่แกเดวิโยยะตะรินตอกเ
ပြင်ဆင်ရေးမှာလူသမားတမက်ကများရဲ့ပြင်ပြအကြံပြုချက်များကိုလေးစားပြီးဖဲသွင်းပြင်ဆင်ပေးပါရစေ။ပါမနဲ့ကမ္ဘာလုံးမှာရအဖွဲ့ချုပ်အာရလိုရဲ့လာမယ့်ဇူလမှာအတည်ပြုမဲ့လုပ်ငန်းခွင်အတွင်းဘိမ်ပိုင်းဆိုင်ရာအကြမ်းဖက်မှု Gender Based Violation Convention ကိုမြန်မာနိုင်ငံအနေနဲ့ပြဋ္ဌာန်းချက် Convention အနေနဲ့သဘောတူလက်မှတ်ထိုးအတည်ပြုပေးပါရန်။နံပါတ်၃နိုင်ငံတကာသီမပြုကအာရလိုရဲ့ပြဋ္ဌာန်းချက်အမှတ်၄၄၄သုံးဝဆိုင်ဆွေးနွေးမှုပြဋ္ဌာန်းချက်ကိုအာရလိုမြစ်တရာပြည်ဂုဏ်ပြုတဲ့နေ့တွင်အတည်ပြုလက်မှတ်ထိုးပေးရန်တောင်းဆိုပါရစေ။
အခမ်းအနားကိုရောက်ရှိလာတဲ့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဆွေကတော့အလုတ္တမခွင့်ရေးအတွက်ပြည်ထောင်စုအစိုးရအနေနဲ့တက်ဆန်းတလောက်ကြိုးပမ်းနေတယ်လို့ပြောဆိုလိုက်ပါတယ်။ဒီအတွက်လည်းလွှတ်တော်ကနေတဆင်အလုတ္တမဥပဒေတွေပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းနေတယ်လို့ VOA ကိုပြောပါတယ်။
အလုတ်ရှင်အလုတ်သမားလည်းမပေါ်နိုင်တဲ့အတွက
်ဒီမှာဥပဒေ
ချောင်းပြီးတော့ကိုယ်ကရောက်ကြပြီးအလုတ်သမားတွေကိုဆိုတော့ခွဲဝေပြီးတော့အလုတ်သမားတွေဘက်ကလည်းဟိုကျမကြီးပစ္စည်းကိုသူကရောက်ကြပြီးမှသူတို့ဝေကမှဖြစ်တဲ့အတွက်သူတို့ကဒီအတိုင်းကျွန်တော်ရုံးလို့အကြောင်းကြားလေးအ
ဲ့ဒါလေးကိုလည်း
နိုင်ငံလေးတော့ပေးပါသူတို့ကဒီပတ်ဆိုင်ရမှာအိမ်ပေါ်ဆက်ကြရမှာ
အခမ်းအနားအတွင်းမှာမို့အတန်တွေရှုပ်ထွေးနေရတာကိုတောင်းပန်ပါတယ်ပြည်ထောင်စုဝန်ကြီးဦးသိန်းစေပြောတဲ့အထက်အလုတ္တမဆိုင်ရာအငင်းပွားမှုဥပဒေကိုပြင်ဆင်နေသလိုနိုင်ငံသားအလုတ္တမဥပဒေကိုလည်းလွှတ်တော်ကတင်ပြထားပြီးဖြစ်တယ်လို့ပြောဆိုထားပါတယ်ဒါအပြင်အလုတ္တမတွေရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးဆိုင်ရာဥပဒေတရက်ကိုလည်းပြင်ဆင်ဆောင်ရွက်နေတယ်လို့ဆိုပါတယ်တစ်ဖက်မှာတော့အလုတ္တမတွေဘက်ကဝေဖန်နေတဲ့အလုတ္တမအခွင့်အရေးရရှိမှုနည်းပါးနေတယ်ဆိုတာကိုတော့ပြည်ထောင်စုဝန်ကြီးဦးသိန်းစေကညင်ဆန်ပါတယ်အလုတ္တမသမဂ္ဂတွေဖွဲ့စည်းခွင့်မရတာတွေကြုံနေရသေးရှိတယ်လို့အလုတ္တမတွေဘက်ကဆိုပါတယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်အလုတ္တမတွေရဲ့ဘဝကိုမြင့်တင်ပြီးအလုတ္တမတွေပြဿနာကိုကူညီဖြေရှင်းသွားမယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုသွားပါတယ်အလုတ္တမတွေရဲ့လူမှုဘဝတိုးတက်ရေးဟာမ
မနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနယ်လေတရက်သက်ဆိုင်နေရာကြောင်းအလौတမားတမကတွေနဲ့ပူပေါင်းမှုတွေတုံးမြင့်လှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်အလौတမားခွင့်ရေးလို့ဆိုတဲ့နေရာမှာအမျိုးသမီးအလौတမားတွေကိုအခွင့်အရေးပေးဖို့အကြံဖက်ခံရတာတွေခွဲခြားဆက်ဆံတာတွေမရှိအောင်ကာကွယ်ပေးဖို့အမျိုးသမီးအလौတမားကောင်းဆောင်မဆွဆွေအောင်ကတောင်းဆိုလိုက်ပါတယ်
အခုပို့ဆိုတာပေါ့နော်ဒီအလौတမားဥပဒေဆိုတာရှိရတဲ့အတိုင်းမှာပဲကျမတို့တိတိကျကျလေးထွက်စေခြင်းတယ်ကျမတို့အမျိုးသမီးနဲ့ပတ်သက်တဲ့ဟိုပါပေါ့ဥပဒေဆိုတာလည်းမထွက်လာဘူးမထွက်လာသေးတော့ပို့ပြီးတော့စိုးတယ်ကျမတို့ကအရင်ခက်ခဲတယ်အဲ့ဒါကြောင့်မလို့ကျမတို့ကအခုဥပဒေတရားထွက်လာအောင်လဲကျမတို့ကကြိုးစားနေပါတယ်အစိုးရကလည်းကျမပြောချင်တာကကြတော့ဥပဒေတရားထွက်လာပြီဆိုလို့ရှိရင်တိတိကျကျလေး
ောက်ခဲ့တဲ့129ကြိမ်မြောက်ကဘာအလုတမားနေကိုကျူဆိုတဲ့အနေနဲ့ဒီခန်းနာကိုရန်ကုန်လှိုင်တရားမှာကျင်းပခဲ့တာဖြစ်ပြီးမြန်မာနိုင်ငံလုံးဆိုင်ရာအလုတမားသမတ်ကများအဖွဲ့ချုပ်ကဦးဆောင်ကျင်းပခဲ့တာပါ။အလုတမား9000ဝန်းကျင်လောက်တက်ရောက်ခဲ့တာတွေ့ရှိခဲ့ရပါတယ်ရှင်။
ရန်ကုန်မြို့ကမေတ္တိနေခန်းနာကြောင့် VOA သတင်းတောက်မိခကိုရိုင်းသွားရောက်သတင်းယူခဲ့တာပါရှင်။အခုတော့ထိုင်းနိုင်ငံရောက်မြန်မာအလုတမားတွေဘက်ကိုလည်းကြည့်ကြရအောင်ပါ။ထိုင်းနိုင်ငံမှာရှိနေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့မိသားစုအကြောင်းကိုပြောပြပေးပါဦးမယ်ရှင်။ထိုင်းနိုင်ငံထဲမှာမြန်မာအလုပ်သမားတွေတန်းနဲ့ချီပြီးရှိနေပေမဲ့နိုင်ငံခြားသောအလုပ်သမားတွေအနေနဲ့တမကတွေတည်ထောင်ခွင့်မရသေးတာအပြင်အမျိုးသမီးအလုပ်သမားတွေအတွက်မိဖွားခွင့်ရရှိလို့တခြားလူမှုရေးလိုအပ်ချက်တွေလည်းရှိနေသေးတယ်လို့အလုပ်သမားအရေးလှုပ်ရှားသူတွေကပြောပါတယ်။ဒါကြောင့်အခုကြားရောက်တဲ့မိသားစုမှာအဲ့ဒီအခွင့်အရေးတွေရရှိဖို့အတွက်အလုပ်သမားရေးလှုပ်ရှားသူတွေကတောင်းဆိုခဲ့ကြတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါရဲ့ရှင်
။ထိုင်းနိုင်ငံတွင်းကမြန်မာအပါအဝင်နိုင်ငံခြားသားရွှေ့ပြောင်းလို့သမားတွေနဲ့ပတ်သက်လို့တမကတွေလွတ်လပ်စွာဖွဲ့စည်းခွင့်ရဖို့အတွက်အမျိုးသမီးလို့သမားတွေမိဘတွေအခွင့်ရရှိပေးဖို့စတာတွေပါတဲ့အချက်၁၁ချက်ကိုရွှေ့ပြောင်းလို့သမားကြီးဆောင်ရွက်နေသူတွေကတောင်းဆိုခဲ့ကြတယ်ဆိုပြီးရွှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။နိုင်ငံတကာမှာဒီလို့သမားနဲ့ပတ်သက်ပြဋ္ဌာန်းထားတဲ့ပြည်ညစာတမ်းစစ်စခုကိုရရှိဖို့ထိုင်းအစိုးရကလက်မှတ်မထိုးပြီးတဲ့အကြောင်းကျွန်တော်နိုင်ငံသားရှိကြောင်းလို့တမားတွေအတင်းအတင်းအစုအဖွဲ့တွေနဲ့စုပေါင်းတောင်းဆိုထုတ်ချက်တဲ့အခွင့်အရေးပြုတင်ကန့်တတ်တဲ့ကိစ္စကိုလုံးဝထိုင်းအစိုးရကလက်မှတ်ရေးထိုးပြီးမှအဲ့ဒါကိုအတင်းပြင်းနေတဲ့ဒီကိစ္စရဖို့ကျွန်တော်အဓိကတောင်းဆိုတယ်။ကျန်တာကတော့ကျွန်တော်တို့တမားတွေအတွက်ဟိုလူမျိုးစုလုံးရင်းနဲ့ပတ်သက်တဲ့ကိစ္စတွေပို့ဖို့ကောင်းမွန်စေဖို့နောက်တစ်ခုကကျွန်တော်တို့ဟိုအမျိုးသမီးလူသားတွေဒီကြားတဲ့အခါမှာဟိုကျွန်တော်ထိုင်းသူရဲ့စိတ်ကြက်ရရက်ကိုယ်ရဲ့အနာယူပြင်ပေးထားတယ်။အဲတို့တော့ကျွန်တော်အဲ့ဒါကိုအမြဲတမ်းနဲ့ကိုယ်သားကျွန်တော်တောင်းဆိုတာကိုယ်တည်းဒီမလုံလောက်ပါဒီဒီတဲ့ပုံမူဟိုရက်အားဖြင့်ပေါ့ကလေးကိုစောင့်ဆောင်နိုင်စမ်းရှိဖို့တည်းဒီတဲ့ပုံမူဟိုခွင့်ရရှိပြီးပေးဖို့ကျွန်တော်အဲ့ဒါမျိုးစူပေါင်းတောင်းဆိုကြတာပါ။စက်ခွန်ကလေးကကျွန်တော်တောင်းထားတဲ့အချက်တွေကဟိုထပ်မှမိမှဒီကဇူရကဘာမှမပြုလုပ်ပေးသေးတဲ့ကြောင့်အဲ့ဒါကိုပေါင်းဆက်မှအချက်ကတော့ဆက်တစ်ချက်ပါ။
ထိုင်းနိုင်ငံအတွင်းမှာတော့တရားဝင်နိုင်ငံခြားသားလူသမားတွေရဲ့တစ်နှစ်လောက်အားကဟာ308ဘက်ကနေ330လောက်ထိရရှိပြီးအချိန်ပိုတနာရီကိုတော့59ဘက်ကနေ62ဘက်လောက်ထိရရှိကြတာပါဒါပေမဲ့နေဆက်တွေမှာတော့လောက်အားကတွေဒီလောက်ထိမရကြသလိုတရားမဝင်အလုပ်လုပ်ကြသူတွေများတာကြောင့်လည်းအလုပ်သမားအခွင့်အရေးတွေအပြည့်အဝမရရှိသေးပါဘူးမေဒီနေ့မှာတော့ထိုင်းနိုင်ငံမှာရှိတဲ့ထိုင်းနဲ့မြန်မာအလုပ်သမားအသင်းအဖွဲ့တွေနဲ့မြန်မာကမ္ဘောဒီးယားအလုသမားဖွဲ့တွေစုပေါင်းပြီးထိုင်းနိုင်ငံအတွင်းမှာရှိတဲ့အလုသမားတွေရဲ့အခွင့်အရေးတွေကိုအပြည့်အဝပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။အခုခါမှာတော့လွန်ခဲ့တဲ့ဆယ်စုနှစ်ကထက်အလုသမားအခွင့်အရေးတွေပိုရရှိလာတဲ့ဆိုပေမဲ့လိုအပ်ချက်တွေလည်းရှိနေသေးတာမို့ဆက်လက်တောင်းဆိုနေရတာဖြစ်တယ်လို့လည်းအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုနေကြပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းလူသမား3သန်းထက်မနည်းအလုလုပ်ကိုင်နေကြပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်အခုတော့တော်ရန်တရိတ်ဆန်နဲ့တစ်တော်တဲ့ပစ္စည်းတွေတရားမဝင်ရောင်းဝယ်နေကြတဲ့အခြေအနေကိုလည်းပြောပြပေးမှာပါတရုတ်မြန်မာနယ်စပ်မိုင်းလာနဲ့ UWSA ဝါလက်နက်ကင်တပ်ဖွဲ့ထိန်းချုပ်ရာဒေသမှာတော်ရန်တရိတ်ဆန်နဲ့တရိတ်ဆန်ထွက်ပစ္စည်းတွေကိုတရားမဝင်ရောင်းဝယ်မှုဟာရှင်သန်နေတဲ့အကြောင်း WWF တဘာဝတော်ရန်တရိတ်ဆန်ထိန်းသိမ်းရေးအဖွဲ့ကသတိပေးနေပါတယ် AFP သတင်းတပုတ်ကိုအခြေခံပြီးတော့ကိုညံဝင်းအောင်ကပြောပြမှာပါရှင်
BMW နဲ့ Bentley လိုကမ္ဘာကျော်ကားတွေကိုတရုတ်မြန်မာနယ်စပ်မိုင်းလားဒေသမှာတွေ့နိုင်တယ်လို့အဲ့ဒီဒေသမှာဒိန်ဖြောပြည်လုပ်ငန်းမှုရေးစေဝါလောင်ကစားယုံနေနဲ့စီကားနေပြီးတွန်းရိုင်းတရိတ်ဆန်တရားမဝင်ရောင်းဝယ်တဲ့ကုမ္ပဏီသားဆိုင်ကြီးတွေလည်းရှိနေတာပါကိုဝိုင်အုတ်ချုပ်ခွင့်ရလို့ဖြစ်နေတဲ့အဲ့ဒီဒေသဟာမြန်မာပြည်မနဲ့တီးခြားလို့ဖြစ်နေပေမဲ့ တရုတ်နိုင်ငံနဲ့တော့ပိုပြီးကူလူဆက်ဆံမှုရှိပါတယ်။မိုင်းလာဒေတာမှာသုံးတဲ့ငွေကြေးကတရုတ်ယွမ်ငွေဖြစ်ပြီးအဲ့ဒီဒေတာကလူအများစုဟာတရုတ်ဘာသာစကားကိုပိုသုံးကြပါတယ်။တရုတ်နိုင်ငံရဲ့ဝယ်လိုအားများပြားမှုကြောင့်တွင်ရင်တိရစ္ဆာန်အတွက်ပစ္စည်းတွေကို UWSA ဝါတက်ဖွဲ့ထိန်းချုပ်ရာပန်ဆန်းမြို့မှာလည်းတရားမဝင်ရောင်းဝယ်နေကြပါတယ်။ကြားကြသစ်စတဲ့တားကောင်အရေးကုန်တွေရနိုင်တယ်လို့စင်စွဲတင်းငွေချက်နဲ့ရှားပါငှက်တွေဆိုရင်လောင်အိမ်တွေနဲ့ခင်းကျင်းပြထားပါတယ်။အခုလိုတရိတ်ဆန်အတွက်ပစ္စည်းမှောင်ခိုးရောင်းဝယ်မှုကမြန်မာတနိုင်ငံတည်းတင်မကဒေသတစ်ခုလုံးအတွက်ပါပြဿနာဖြစ်လာစေတယ်လို့ WWF တော်ရင်တရိတ်ဆန်ထိန်းသိမ်းရေးအဖွဲ့ဒါရိုက်တာ Nick Cox ကပြောပါတယ
်။ So we can see here a number of skins from cat species, leopard, golden cat, marble cat.
ဒီဗီဒီယိုထဲမှာတော့တစ်သက်တော့ကြောင်းစင်ကြာမိတဲ့ရှေ့ကြောင်းတွေရဲ့အရေးပုံတွေကိုမြင်ရပါပါ။ပုံတော်ထဲမှာဆိုရင်ကြားအရေးပုံကိုတွေ့ရပါတယ်။တော်ရင်ထဲမှာထည့်ထားတဲ့ငှက်အရှင်တွေရောနောက်ထပ်အခြားအရေးကုန်တွေလည်းတွေ့ပါတယ်
။ဒီမောင်ကိုဈေးကွက်မှာမြန်မာကသာမကအိန္ဒိယနိုင်ငံအတွက်ပစ္စည်းတွေပါရောင်းဝယ်နေကြတယ်လို့နေကပြောပါတယ
်။ Myanmar has long been thought to be a hub for global wildlife trade.
မြန်မာနိုင်ငံဟာတောရင်ထရိတ်ဆန်ထွက်ပစ္စည်းရောင်းဝယ်ရေးမှာဗဟုချက်မှလို့ဖြစ်လာတာကြားပါပြီ။ဒီဈေးကွက်မှာမြန်မာပြည်ထက်ပစ္စည်းတွေသာမကဘေးပတ်ဝန်းကျင်နိုင်ငံတွေကပစ္စည်းတွေလည်းလာရောင်းကြပါတယ်။
တားကောင်ဖမ်းရမှာဝါယာကျူးနဲ့ကြော်ကွင်းထောင်တဲ့နီးကစိုးလွန်တယ်လို့ Nick Cox ကပြောပါတယ
် Placing wire snares in the forest has had a devastating impact in places like Vietnam and Laos.
ဗီယက်နမ်နဲ့လာအိုနိုင်ငံတွေမှာဆိုရင်ဝါယာကျူးတုံးပြီးထောင်ချောက်ဆင်းတဲ့နီးကိုတုံးနေကြတဲ့အတွက်ဒရိစံပြုံတိမှုအကြီးအကျယ်ဖြစ်လာပါတယ်အခုဆိုရင်ကမ္ဘောဒီးယားမှာလည်းဒီနီးကိုပဲတုံးလာပါတယ်မြန်မာနိုင်ငံမှာဒါမျိုးဘယ်လောက်ထိလုပ်လာပြီလဲဆိုတာစောင့်ကြည့်ရမှာပါဒါကကျွန်တော်တို့အစိုးရဆုံးချက်ပါ
တော်ရင်တွေးဆန်တရားမဝင်ခိုးဖန်းနေတာကိုတားဆီးနိုင်မှသာတစ်တော်ပြည်ရဲ့ဂေဟာစနစ်ကိုလည်းဆက်လက်ထိန်းသိမ်းနိုင်မှာဖြစ်တယ်လို့တော်ရင်တွေးဆန်ထိန်းသိမ်းရေးအဖွဲ့ဒါရိုက်တာ Nick Cox ကပြောပါရခင်ဗျာ
။ကိုညာဝေအောင်ပြောပြသွားတာပါရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝက်ဆာအစီအစဉ်မှာတော့ TV လို့ခေါ်တဲ့အစုံနာယောဂကာကွယ်ကုသရေးအကြောင်းသိကြရမယ့်လူလူကျမ်းမာရေးဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့အားကစားသတင်းလွှာအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်။ဒေါက်ရှင်များရှင်ကမ္ဘောကစစ်တိုင်းငါကူမှာတစ်ဖက်သက်အပြစ်ခတ်ရပ်ဆဲထားတာကိုနောက်ထပ်နှစ်လသက်သန်တိုးဖို့ကြီးညာလိုက်ပါတယ်။လေးလကြာအပြစ်ခတ်ရပ်ဆဲထားချိန်မှာရင်းချမ်းရေးအတွက်ဆွေးနွေးမှုတွေရှိခဲ့သလိုနောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်သက်သန်တိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလဲကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်ကဖော်ပြပါတယ်။ပြီးခဲ့တဲ့လေးလကြာအပြစ်ရပ်ချိန်မှာရင်းချမ်းရေးလုပ်ငန်းစဉ်တွေဘလောက်အထိခရီးပောက်ခဲ့ပါသလဲ။နောက်ထပ်နှစ်လသာသက်သန်ကနေဘာတွေများမျှော်လင့်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email address burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင
်။ VOA American တန်ကနေထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရဆိုရင်ဖုန်းနံပါတ် 1-239-3855 လေးကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ပါတယ်လို့ထပ်မံဖိတ်ခေါ်ပါရရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပို့လို့ရတယ်။နားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုလည်းစာရေးသားပို့နိုင်ကြပါရရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ ラインド石根、石膏ね、25メートルに投練できています。ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနာနိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ်မေလ1ရက်ဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်အခုညပိုင်းသတင်းပတ်ဆိုင်ကဏ္ဍတွေမှာတော့ TV အဆုံနာရောဂါအကြောင်းသိရမယ့်လူလူကျန်းမာရေးကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပြီးမြမရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
ကျမဘကထုတ်ပြန်ထားတဲ့အနေအထားမှာလည်းဒီ AA ပေါ်မှာသူတို့ကကျန်းသက်အဖွဲ့အနေနဲ့သတ်မှတ်ပြီးတော့မှ
မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အမျိုးသားပြန်လည်သိမ်းမြေရေးအဖွဲ့ငင်းချမ်းရေးအဖွဲ့တို့ဆွေးနွေးပွဲကတိကျတဲ့သဘောတူညီချက်တစုံတရာမကြားရပေမဲ့အပြန်အလှန်တင်ပြချက်တွေရယူပြီးရှေ့ဆက်ဆွေးနွေးဖို့အစီအစဉ်ရှိတဲ့အကြောင်းမကြာခင်ကမှမူဆယ်မြို့စည်းဝေးကိုတွားရောက်ခဲ့တဲ့သတင်းတောက်ကိုမိုးစောနဲ့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရမှာဖြစ်ပါတယ်အခုအရင်ဆုံးတော့ဒီလိုက်ထိုင်းမြန်မာနယ်စပ်ကမူရစ်စိတ်ကြဆွေးတွေအကြောင်းသတင်းလာတဲ့ဘက်ကိုပြောပြပါမယ်ရှင်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နဲ့ဗန်ကောက်မြို့နာမှာရှိတဲ့အယုဓယာမြို့နယ်အတွင်းမှာဖမ်းဆီးရမိတဲ့စိတ်ကြွဆေးနဲ့ ice လို့ခေါ်တဲ့မူရစ်ဆေးတို့ဟာကာလတံပိုးအဖြစ်ထိုင်းဘက်ငွေတန်ပေါင်း 2,200 ကျော်ရှိပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်ကနေဝင်လာတဲ့မူရစ်ဆေးတွေကိုကုန်ကူးနေတဲ့မူရစ်ကိုင်းတစ်ကိုင်းကိုလည်းထိုင်းအာဏာပိုင်တွေကဖြိုခွဲနိုင်ခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မဲ့တံမြို့နယ်အတွင်းကိုမောင်းဝင်လာတဲ့အနောက်ရောက် Toyota ကားတစ်စီးကို AB လ29ရက်နေ့ကစစ်ဆေးရေးဂိတ်တွေကစစ်ဆေးဖို့အတွက်ရပ်တန့်ခိုင်းတာကိုရပ်မပေးဘဲမောင်းပြေးခဲ့တာပါရဲကားတွေကနောက်ကနေအမိလိုက်ပြီးတော့ဖမ်းဆီးတဲ့အခါမှာတော့ကားမောင်းသူနဲ့တခြားမျိုးသား2ဦးဟာတောဆက်မှာကားကိုပစ်ပြီးနေဆက်တတော်တွေထဲကိုထွက်ပြေးသွားခဲ့ကြပါတယ်ကားပေါ်မှာအပြည့်အောင်ဆာလာအိတ်တွေနဲ့ထုတ်ပိုးထားတဲ့တထုပ်ကို6-3လုံးတစ်စိတ်စိတ်ကြွစေတအိတ်ကိုစီးရီးယားအပြား2သိန်းပါတဲ့အိတ်ပေါင်း90ကိုတော့ကားဆင်းလုံးပြည့်တင်လာတာကိုရဲတွေကဖမ်းဆီးနိုင်ခဲ့ပါတယ်။တရားခဏ ထွက်ပြေးသွားကြပြီမဲ့ Toyota ကားကိုဖမ်းမိခဲ့တာကြောင့်ပိုင်ရှင်ဟာချင်းရိုင်ခရိုင်မဲ့ဆွေမြို့နယ်တဲကအသက်38နှစ်အရွယ်ထိုင်းနိုင်ငံသားတဦးဖြစ်ကြောင်းစစ်ဆေးတွေ့ရှိခဲ့ပြီးအမှုနဲ့ဆက်နွယ်နေသူတဦးကိုလည်းဖမ်းဆီးစစ်ဆေးနေတာတရားခဏကိုမကြခင်ဖမ်းဆီးအရေးယူနိုင်တော့မှာဖြစ်တယ်ဆိုပြီးမဲ့တန်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းမိခဲ့တဲ့မွေးရည်စည်းဝါးတွေနဲ့ပတ်သက်လို့အမှတ်၈ဒေသမွေးရည်နိုင်နေရေးတပ်ဖွဲ့ကအရာရှိပြောသွားတာကတော
့ในเบื้องต้นนะตอนนี้มีพยานหลักฐานเพียงพอที่จะออกหมายจับเนี่ยรอออกหมายจับทั้งสิ้นทั้งหมด7หมายนะครับ
မွေးရည်စည်းဝါးနိုင်နေရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးခြေရရောက်နဲ့အကျယ်တဝင့်ရှင်းလင်းမှုတွေလုပ်နေပါတယ်ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းကနေထိုင်းတောင်ပိုင်းခရိုင်နေအထိနေမြေလိုက်စစ်စင်ရေးတွေဇက်တိုက်လုပ်နေပါတယ်ဆိုပြီးထုတ်ပေါ်ပြောဆိုသွားပါတယ်AB လ30ရက်နေ့မှာတော့အယုဒ္ဓယာမြို့နယ်အတွင်းမှာပဲစိတ်ကြွစည်းပြား6တန်းနဲ့ ice လို့ခေါ်တဲ့မူရစ်ဇေဝါကီလို444ကီလိုကိုထပ်ဖမ်းမိခဲ့ပါတယ်။ဒီစိတ်ကြွစည်းပြားတွေဟာလည်းထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းကနေလာတဲ့မူရစ်ဇေဝါတွေဖြစ်တယ်ဆိုပြီးထိုင်းအနာပိုင်းတွေကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ထိုင်းဘက်ကနေလာနေတဲ့စိတ်ကြွစည်းတွေဟာများလို့နဲ့အတွက်ထိန်းချုပ်ဖို့အတွက်ခက်ခဲနေတာတွေရှိနေတယ်လို့လည်းထိုင်းမြန်မာနယ်စပ်ကမူရစ်ဇေဝါအခြေအနေတွေကိုလေ့လာနေတဲ့ရှမ်းတန်တော်စင်သတင်းစင်ရဲ့အက်ဒီတာချုပ်ဦးဆိုင်မင်းကလည်းအခုလိုပြောပါတယ်
။ဆိုင်းချက်မှာလည်းဒီထိုင်းအနာပိုင်းကြီးကလုတ်တလောက်မပေါက်ပါလေဒီရှင်းရှင်းပြောလို့ရှိရင်ဒီဘိန်းကူတန်းရောင်းဝယ်မှုကဒီရှင်းရှင်းပြောလို့ရှိရင်ဒီကူတန်းရောင်းဝယ်တဲ့လမ်းကြောင်းကဒီနဲ့ဆိုင်းဆိုင်းတဲမှာရှိနေသေးတော့မြုပ်ကြီးတွေမှာရောက်နေတဲ့ဟာတွေတော်တော်ရှိတယ်
။ထိုင်းတောင်ပိုင်းစုလတ်ဌာနီခရိုင်အတွင်းကအကြီးဆုံးမူရစ်ခိုင်းကိုလည်းအမှတ်၈ဒေသမူရစ်နိုင်နေရေးတပ်ဖွဲ့ဝင်တွေနဲ့အတူနယ်မြေခံရဲတွေကပူးပေါင်းဖမ်းဆီးခဲ့ပါတယ်။မူရစ်စည်းဝါးရောင်းရတဲ့ငွေမဲတွေကိုငွေပြူဖြစ်အောင်ဟန်ပြစည်းဝါးရေးလုပ်ငန်းတွေနဲ့ချမ်းသာနေတဲ့တကြီးဟောင်းကို AB လဇန်ပိုင်းကလေးကဖမ်းဆီးခဲ့ပြီးသူပိုင်နဲ့ခိုင်းဖန့်ဝင်တန်းပေါင်း100လောက်တန်ဖိုးရှိတဲ့ပိုင်ဆိုင်မှုပစ္စည်းအလုံးကိုလည်းနိုင်ငံတော်ပိုင်ဖြစ်သိမ်းဆီးခဲ့ပါတယ်။ AB လ28ရက်နေ့တုန်းကတော့အုံဘတ်မူရစ်ခိုင်းနဲ့ဆက်နွယ်နေသူတွေရှိနေတဲ့ခရိုင်၅ခုကနေရာ28နေရာကိုရဲတပ်ဖွဲ့ဝင်အင်အား300ကျော်တုံးပြီးအနည်းဆုံးလူ18ဦးကိုလည်းဖမ်းဆီးစစ်ဆေးခဲ့ပြီး12ဦးကိုတရားစွဲဆိုခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းကနေလာနေတဲ့မူရစ်စည်းဝါးတွေကိုကုန်သွယ်မှုဖြန့်ဖြူးမှုတွေလုပ်နေတဲ့ องพระมุยกายเย่มุยสีกงด้วยยาวยางวิหาในนี้ด้วยพระตั้งมองกระทองจอชินีเดลุเล่ไม่ใช่ดีตาท้ายมุยสีวัดเด็กเพื่อกาตินทุบยังไงบาร์เลช
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်အခုလူလူကျမ်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာ TV လို့ခေါ်တဲ့အဆုံနာယောဂဖြစ်ပွားနှုံမြင့်တက်နေပြီးဆေးရင်ပါတဲ့ TV ယောဂလည်းဖြစ်နေပါတယ်ဒါကြောင့် TV ယောဂကုသပြန်ပွားမှုညွှန်နေအောင်ကုသပြောက်ကင်အောင်ဘလူးဂရုစိုက်ကာကွယ်ကြမလဲဆိုတဲ့အကြောင်းပါမောက်ခဒေါ်ကြည်ကြည်မာကိုတွေ့ဆုံမေးမြန်းပြီးဒေါက်တာတန်စောကတင်ပြထားပါတယ်ရှင်
TV ယောဂဟာမြန်မာနိုင်ငံမှာဖြစ်များတဲ့ယောဂလိတွေကတစ်ခုပါဝင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာ TV ယောဂဖြစ်ပွားမှုတွေများတာနေပြီးဆေးရင်ပါ TV ဝေနာရှင်တွေနဲ့ HIV TV ယောဂနှစ်မျိုးတွဲကူးစက်ခံနေရတဲ့ဝေနာရှင်တွေလည်းများပြားနေကြအောင် TV ယောဂဟာစိုးရိမ်စရာအနေအထားတစ်ခုဖြစ်နေပြီလားလို့မေးကြည့်တဲ့အခါအထွေထွေယောဂအထူးကူဆရာဝန်ကြီးဖြစ်သူပါမောက်ခဒေါက်တာဒေါ်မမကြီးကအခုလိုပြောပါတယ
်။တကယ်ဟုတ်ပါတယ် TV ယောဂစိုးရိမ်ရလောက်တဲ့အနေအထားရှိပါတယ်။ဘာလို့လဲဆိုတော့ရှမောက်တိုင်းပြည်နေနဲ့ကြည့်လိုက်ရင်ဒီ TV ယောဂအဖြစ်များတဲ့နိုင်ငံပေါ့နော်နိုင်ငံပေါင်း30ထဲမှာအထူးတစ်ခုပါဝင်ဖြစ်တယ်အဲ့ဒီမှာမှကုသယောဂနှစ်ခုဖြစ်တယ် TV HIV အဖြစ်ဆုံးပေါ့နော်ယောဂ22နိုင်ငံထဲမှာလည်းပါတယ်နောက်ပြီးတော့အဲ့ဒီမှာဘူးလျာဖေဦးစင်းဆိုသလို TV ထဲမှာဆင်မတိုးတဲ့ TV ပေါ့ MDR ချင်းရင်ပါ TV လို့ခေါ်တာပေါ့နော် MDR TV ဖြစ်တဲ့နှုံများတဲ့နိုင်ငံထဲမှာလည်းပါဝင်ဖြစ်နေတာကိုတွေ့ရပါတယ်အဲ့တော့ဖြစ်နှုံနေလည်းကြည့်မယ်ဆိုလို့ရှိရင်ဆရာမတို့တိုင်းပြည်မှာလူတစ်သိန်းမှ358ယောက်လောက်က TV ဖြစ်ကြတယ်ဒီဖြစ်ပြီးတော့မှအဲ့ဒီမှာမှ TV စဖြစ်တဲ့လူတွေပေါ့နော်ဖြစ်တဲ့လူတွေပြန်ဖြစ်တဲ့လူတွေဟာဆေးရင်မှ TV ဖြစ်မယ်ဆိုရင်3ယောက်မှ1ယောက်လောက်25ရက်30ရက်လောက်ကဆေးရင်မှ TV ဖြစ်တာကိုလည်းတွေ့ရတယ်။နောက်ယောဂအစ်စ်ပေါ့စဖြစ်တဲ့လူတွေထဲမှာ100မှ9ယောက်လောက်ကလေခုနကပြောတဲ့ဆေးမတူးတဲ့ TV လည်းခေါ်တယ်ဆေးရင်မှ TV အင်္ဂလိပ်လိုက MDR TV လို့ခေါ်တာပေါ့နော်။အဲ့လိုဖြစ်တာတွေ့ရတယ်ဆိုတော့ဦးဇူးသမီးရန်ကုန်တိုင်းပေါ့မြန်မာနိုင်ငံရန်ကုန်မြို့ရန်ကုန်တိုင်းမှာရန်ကုန်မြို့မှာဒီဆေးရင်မှ TV ဖြစ်တဲ့လူတော်တော်လေးများတယ်။အဲ့တော့ TV ကဆမောက်တိုင်းပြည်ရဲ့ပြဿနာတစ်ခုဆိုတာတော်တော်လေးပဲမှတ်ပါတယ်
။TV ယောဂကိုမြန်မာနိုင်ငံအနေနဲ့အရေးကဆေးရုံဆေးခန်းတွေမှာကုသပေးနေလို့စီမံချက်တွေချမှတ်ပြီးတော့လေ TV ယောဂတိုက်ဖြတ်ရေးလုပ်ငန်းတွေကိုလုပ်ကိုင်ဆောင်ရွက်နေကြတာပါ။ဒီလိုအင်းလိုက်အားလိုက်ဆောင်ရွက်နေတဲ့ဂျာကနေဆေးရုံမှာ TV ဖြစ်ပွားမှုတွေဟာဘာကြောင့်မြင်မာနေပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဒေါ်မမကြီးကအခုလိုပြောပါတယ်
။ဆေးရုံမှာ TV ဖြစ်ရတယ်ဆိုတာကတော့ခုနပြောသလိုပေါ့နော်ဆက်စားခြင်းပဲသူ့ကိုကူးစက်တဲ့ပိုးကဆေးရုံမှာ TV ဖို့ဖြစ်တော့ဆေးရုံမှာ TV ဖြစ်တာပေါ့။အများဖြစ်တော့ TV ကိုကူးတဲ့နေရာမှာလွဲမစားကူးတာမျိုးတော့ဆေးရုံမှာ TV ဖြစ်ရတယ်။အဲ့ဒါပါလဲဆိုရင်အလုံးတည့်တဲ့အတိုင်း TV ကိုကုရတဲ့နေရာမှာဆမောရာ6လကုရတယ်ပေါ့နော်အဲပထမ2လကိုဆေးအများကြီး4မျိုးတောက်ရတယ်ဒုတိယ4လကိုဆေး2မျိုးတောက်ရတယ်အဲတော့ဆေးကိုပေးလိုက်တဲ့အခါမှာအရင်တော့ဖြစ်နေတဲ့ဖြားတာတို့ချောင်းဆူတာတို့ကလက္ခဏာတွေပျောက်ကောင်းသွားတော့လူတော်များများထင်ကြတာ1လ2လ3လခွဲတောက်လိုက်လို့ရှိရင်လုံလောက်ပြီဆိုတော့ဆေးတွေကိုကိုယ့်ဘာကိုရက်ပြတ်တက်ကြတယ်အဲဒါအဲ့တစ်ခုပေါ့နောက်တစ်ခုကတော့ထားပါတော့နော်ရန်ကုန်လိုနေရာမျိုးလူကြီးအရင်များတယ်ပေါ့နော်ခံမှန်းကြီး6တန်း9တန်းရှိမယ်ဆိုနေရလူလာအလုပ်လုပ်တဲ့အခါမှာ TV ယောဂဖြစ်တယ်ဆေးကူးကြတယ်သူကရန်ကုန်မှာဆေးကုနေပြန်သွားတဲ့အခါမှာကောင်းပြီဆိုတော့အဆေးမကုနိုင်တဲ့အခါမှာအခုစမောရဲ့ system လေးပေါ့အဲ့ဒါကြောင့်လေဆေးရင်မှာ TV ဖြစ်ကြရတယ
်ဆေးရင်မှာ TV ဖြစ်ပွားမှုနှုန်းနဲ့ TV ယောဂဖြစ်ပွားမှုနှုန်းနဲ့ကြာဆင်းအောင်ဆောင်ရွက်တဲ့နေရာမှာပြည်သူလူထုရဲ့ TV ယောဂနဲ့ပတ်သက်တဲ့အသိပညာဘူးတုတ္တရရှိမှုဟာအရေးပါတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်ပြည်သူလူထုကြားမှာ TV ယောဂနဲ့ပတ်သက်တဲ့အသိပညာဘူးတုတ္တရတွေတိုးပွားလာစေဖို့အတွက်ကျမရေဟောပြောပွဲတွေကိုတိုးမြှင့်လှုံ့ဆော်ရခြင်းဖြစ်တယ်လို့ဒေါက်တာဒေါ်မမကြီးကပြောပါတယ်
ကောက်ကွယ်ခြင်းနဲ့ပတ်သက်ရေးကြည့်တဲ့အချက်တွေရှိတာပါเนาะအဲ့ဒါပါလဲဆိုရင်နံပါတ်1ကတော့ယောဂမကူးဆက်အောင်လုပ်ရမယ်နောက်နံပါတ်2ကတော့ဘယ်လိုပြောမလဲဆိုပြည်သူလူထုကိုအသိပညာပေးရမယ်ဆိုတော့အသိပညာပေးရဆိုတော့အခုဒီနေ့ပါတာပါเนาะစက်မိုက်ဝန်ထမ်းတွေလည်းပြောတယ်ဟို TV ကိုခုနေကြမဟုတ်တဲ့တခြားဆရာဝန်တွေလည်းပြောမယ်စက်မိုက်ဝန်ထမ်းအစစ်အစ် all level ပြောမယ်စက်မိုက်နဲ့ပတ်သက်အသိပညာပေးသူတွေအသိပညာပေးမယ်နောက်ကအနေရရှိတဲ့ vulnerable ပေါ့အဲ့လိုအုပ်စုတွေကိုလည်းစီးပြီးဟာကလေးတွေကိုခုနကကလေးတစ်ခုဆရာဝန်ကြီးတွေနဲ့ hands on ပေါ့နော်လက်ချင်းရှက်ပြီးတော့ကလေးတွေကိုကူတာတာနောက်တစ်ခုကတော့အာလီတန်ကိုစီ prompt treatment မြန်မြန်ယောဂရှာမြန်မြန်ကူတာနောက်တစ်ခုကတော့ကျန်းမာရေးနေရင်မျိုးတဲ့အသိပညာတွေကိုဟိုထိန်းသိမ်းရမှာ
လေတဲ့ကနေတစ်ဆင့်ကူးစက်ပြန့်နှံ့တဲ့ TV ယောဂကိုကာဝယ်ထိန်းချုပ်တဲ့နေရာမှာယောဂကူးစက်မခံရသေးတဲ့သူကလည်းယောဂမွေအောင် Q site ကာဝယ်ထားရမှာဖြစ်သလိုယောဂကူးစက်ခံရတဲ့သူတွေကလည်းသူတို့ဘာကိုကူးစက်ပြန့်နှံ့ခြင်းမရှိအောင်သတိပြုနေထိုင်သွားကြရမှာပါTV ယောဂကုသပြန့်နှံ့မှုညွှန်နေအောင်ဘလို့ချက်တွေကိုလိုက်နာလှုံ့ဆော်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဒေါ်မမကြီးကအခုလိုပြောပါတယ
်အဓိကလေးရနေကုသတာပဲလေးရနေကုသတာတော့ဘယ်လိုလုပ်ရင်ကုလဲဆိုရင်ချောင်းဆိုးရင်ကုတာချောင်းဆိုးရင်ကုတာစကားအကျိပြောတာတခြင်းဆိုတာနှာချင်းကုတာဆိုတော့ဒီလိုကုနိုင်တဲ့လမ်းကြောင်းတွေကိုစီတူလူတို့အသိပညာပေးထားမယ် TV ယောဂရှိတဲ့လူကလည်းကိုက TV ယောဂရှိတယ်ကိုကလည်းသူများကကိုကတက်ကဆေးတောက်ရမယ်နှစ်ကပျောက်တဲ့ထိတောက်ရမယ်သုံးကတော့ချောင်းဆိုးတယ်နှာချင်းတယ်ဆိုရင်စတွေးထွေးတယ်ဆိုရင်ကိုကလည်းသူများကမကုဆက်အောင်အမှုအကျင့်တွေကိုပြင်ရမယ်ဆိုတော့ဒီလိုလေးရကနော် lo pe sa pho no si kan mi si thui ya myo mlo wa u chang soe na chi yin no tan khong si si tha me da mo lo shin let clean ne au bi so me blo ma ya mi mi ye da taw si tin ne ka bi lo chang soe me a nya pi du nya pya ye niya ma lu nya su wi ye niya ma chang soe mi ya mo chang soe ka lo shin le tu nya ma ku set de a mu chin ni ne ka kwe me pho a myo li ya le a yi chi ye
myama nai ga ma tv yoga phit paw mu lo ni mit tet ni bi se yin ma tv yoga li le phit paw khan sa ni ya da chang tv yoga ku set pya nai mu yon ne aw q site ka wae tha tin ne chang tin ne bi bu lai da phit par le chin lo tan lo ba
တတန်းစော်ရဲ့ပြည်သူ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရပြီးတဲ့နောက်အခုမြမရေးတုံတက်ချက်ကိုနားဆင်ကြရပါမယ်။မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးအဖွဲ့ NRPC တို့ဆွေးနွေးပွဲကတိကျတဲ့သဘောတူညီချက်တစုံတရာမကြရပါပေမယ့်အပြန်လည်တင်ပြချက်တွေကိုရယူပြီးရှေ့ဆက်ဆွေးနွေးဖို့အစီအစဉ်ရှိတယ်လို့သိရပါတယ်။တစ်ဖက်သက်ကြေညာထားတဲ့အပြစ်ရက်စဲရေးကိုလည်းတက်မရော်ဘက်ကတက်တန်းတိုးလိုက်ပါတယ်။ဒီတော့ဒီကြိမ်ဆွေးနွေးမှုဟာငြိမ်းချမ်းရေးမျှော်လင့်ချက်အတွက်လမ်းစဖြစ်လာနိုင်မှာသလား။ VOA ရန်ကုန်အခြေစိုက်သတင်းထောက်ကိုမိုးစောနဲ့ဦးကျော်စံသားတို့ဆွေးနွေးတုံတက်ထားပါရရှင
်ကိုမောင်ရခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးခြင်းရဲ့အကြောင်းအရာကတော့မြောက်ပိုင်းအဖွဲ့တွေလို့ပြောတဲ့ KIA ကိုကန်တောင်ပလောင် AA ရခိုင်စားတဲ့အဖွဲ့တွေနဲ့ညဉ့်ဉန်းကြီးအလားအလာကိုနည်းနည်းဆိုင်ဆိုင်လေးမြင်ချင်ပါတယ်ပထမဆုံးကတော့အခုပြည်ဆုံးသွားပြီဖြစ်တဲ့ဒီလေးဘွယ်နဲ့ NRPC လို့ခေါ်တဲ့အမျိုးသားပြန်လည်သိမြင်နဲ့ငင်းချမ်းရေးဖွဲ့ကဆွေးနွေးတဲ့ကိစ္စအဲ့ဟာရဲ့အလားအလာပလွန်ချုံပြီးတော့နဲ့ပြောပြပါတာဟာဘလောက်အလားအလာကောင်းနဲ့ပြီးဆုံးသွားတယ်လို့ပြောနိုင်ကြခင်ဗျာ
ဟုတ်ကဲ့ဟောဒီကနေ့ပေါ့လေသူတို့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတယ်လီဖုန်းနဲ့ဆက်သွယ်မိများတဲ့အခါမှာဒီဆွေးနွေးပွဲကအရင်တော့ဆိုရင်တော့ဒီဟောပေါ့လေအစိုးရဘက်ကတောင်းဆိုတာကဒီတော့ commitment လို့ခေါ်တဲ့ဘာဘာ NCA ကိုပေါင်းလက်မှတ်ရေးထိုးဖို့အတွက်ကိုဒီ Greek code ပြုတဲ့ဟာမျိုးကိုအစိုးရဘက်ကတောင်းဆိုရပေါ့လေဒီကိန်းသားလက်မှတ်ကိုင်ဆွဲပြီးဘက်ကတော့ဘာဘာ pilot ရပေါ့သူတို့မှာကအစိုးရနဲ့နှုတ်ဆက်တဲ့သဘောတူထားတဲ့ ESR ကြောင့်မရှိသေးဘူးအရင်တစားအခွင့်အရေးတွေမှာအဲ့ဒါပြီးတော့မှ NCA ကိုသွားရပေါ့လေအဲ့ဒီအနေအထားမျိုးဆိုတော့သူကဒီ NCA မသွားခင်မှာ pilot ရနဲ့ ESR ကြောင့်လက်မှတ်ထိုးမယ်ဆိုတဲ့အမျိုးကိုပြန်တန်းကြရတော့အရင်ဆွေးနွေးပွဲတွေမှာဒီကနေ့ဆိုတော့ဒီကနေ့ဆွေးနွေးပွဲမှာကျွန်တော်မင်းမင်းစီတော့ဆိုရင်တော့အစိုးရဘက်ကလည်းဒီ virus နဲ့ပတ်သက်ပြီးတော့အစီအလိုက်ကြတဲ့ပြန်လည်ဆွေးနွေးလာတဲ့ဟာမျိုးပေါ့လေဒီဟာကို line ပြင်ပြီးပြောလာတဲ့ဟာမျိုးရှိတယ်ဆိုတာမျိုးသူပြောပါတယ်ပြောရဆိုသူတို့ဘက်ကတော့ဒီပုံမှာတော့အလားအလာကောင်းတယ်လို့ညင်ကြပါတယ်ကြာဒီ TIO ဘက်ကတော့ပြီးခဲ့တဲ့အချိန်ခါလေးလကလေးကအစိုးရဘက်ကတင်ပြထားတဲ့အစီအစဉ်ချက်ဒီအပြည့်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘောရအောင်တင်ပြရတယ်။တင်ပြပြီးဒီကအဲ့ချက်ဒီဆွေးနွေးရဆိုတော့အလားအလာကတော့ဒီအရင်ကတည်းကဆိုလို့စာလို့ရှိရင်အခုကတော့နှစ်ဖက်ကြားထဲမှာအပြန်အလှန်ညီငယ်လို့ရလာတဲ့အနေအထားတစ်ခုရောက်လာလို့ဆိုရင်တော့ပြောပါရစေ။အ
ဲ့ဒီ MCA နဲ့ bilateral ဘာကွာတယ်လဲအနှစ်တရာအဖြစ်ကုန်လို့။နှစ်ခုလုံးကအပြစ်ခတ်ရဆွေးဖို့ကိစ္စကိုဆွေးနွေးရတယ်ပဲထင်ပါတယ်။ဘာအများခြားနာမှုရှိလို့တစ်ဖက်က MCA ကိုလူလာပြီးတော့ကျန်တစ်ဖက်က bilateral ကိုလူလာခဲ့ရတာလေခင်ဗျာ။
ဟုတ်ကဲ့အဓိကကတော့ဆရာဒီကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ဒီ SPNCC လို့ခေါ်တဲ့ဒီတရုတ်မြန်မာနယ်စပ်ကအဖွဲ့ခုနှစ်ဖွဲ့ပေါ့လေသူတို့တောင်းဆိုထားတာတော့ NCA ပြင်ပအနေသူတို့ကသွားကျင်တဲ့သဘောထားမျိုးကိုသူတို့ကတောင်းဆိုထားပါတယ်တောင်းဆိုထားတော့သူတို့ကဒီ NCA ထဲမှာချမှတ်ထားတဲ့အချက်တွေကိုလည်းသူတို့ကပြုပြင်ကျင်တဲ့အနေအထားသူတို့လက်မခံနိုင်တဲ့အနေအထားရှိရဆိုတာမျိုးတွေကိုအစိုးရပြောရရင်ရှိရပေါ့လေရှိရဆိုတာသူတို့ကတော်တော်စင်မှာဒီ bilateral ဆိုတဲ့အပြည့်ခတ်ရစေးရေးကိုအရင်သွားမယ်။သွားပြီးတော့မှဒီ SCA နဲ့ပတ်သက်ပြီးတော့မှသူတို့လိုချင်တဲ့ချက်တွေကိုအချိန်တစ်ခုယူပြီးတော့ဒီတိုင်းဆွေးနွေးမယ်။ဆွေးနွေးပြီးမှသွားမယ်ဆိုတဲ့သဘောထားမျိုးလို့သိရပါတယ်။ပြီးရတော့အဲ့ဒီအချိန်ဒီကြောင့်လို့သူတို့က SCA ကိုတိုက်ရိုက်မသွားဘဲနဲ့ကျွန်တော်တို့ bilateral ကိုအရင်သွားမယ်။အပြည့်ခတ်ရစေးရေးကိုအရင်လုပ်မယ်။လုပ်ပြီးတော့မှဒီ SCA နဲ့ပတ်သက်တဲ့ဟာတွေမှာသူတို့ရဲ့လိုထားချက်တွေကိုညှိနှိုင်းပြီးတော့မှ SCA ကိုလက်မှတ်ထိုးမယ်ဆိုတဲ့သဘောထားမျိုးသိရပါတယ်။အဲ့ဒီအနေအထားကြောင့်လို့အခုကဒီနှစ်ဘက်က NCA လက်မှတ်ရေးထိုးဖို့ကိစ္စနဲ့ဒီ bilateral ကိုစတင်ဖို့ဆိုတဲ့ဟာကိုညှိနှိုင်းနေဆိုတာသူသိရပါတယ်ဗျ
။ဟုတ်ကဲ့ဆိုတော့အခုဆွေးနွေးပွဲမှာအစိုးရက bilateral လည်းပဲလက်ခံစဉ်းစားမယ်ဆိုတဲ့သဘောမျိုးပြသလာတယ်ဆိုတော့အစိုးရဘက်ကသဘောထားနည်းနည်းပါးပါပြောပြောင်းလာတယ်လို့မှတ်ယူရမှာခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့အမြင်ကတော့ဒီကနေ့မိ мян ထားတဲ့အချက်တွေရဆိုရင်တော့နှစ်သက်လုံးကဒါအပြည့်သဘောဆောင်လာတယ်။နောက်ဆွေးနွေးပွဲတွေအတွက်အလားအလာကောင်းတယ်ဆိုတဲ့အမြင်မျိုးရှိနေပါတယ်။ရှိနေပါတယ်ဆိုတော့လောလောဆယ်မှာရှိကြတော့က
ကျွန်တော်တို့ဒီပိထားတာရောဒီကိန်းကလည်းနဲ့ကိန်းကြီးဖွဲ့ဒီဖက်ကကျင်ပြလာတဲ့အပြည့်အဝနဲ့ပတ်သက်တဲ့အစုပြည့်ချက်တွေကိုဒီ
ဒီကိန်းကလည်းနဲ့ကိန်းကြီးပကောတော့ဒီကနေ့ဆွေးနွေးပွဲပေါ်မှာအပြည့်သဘောဆောင်နေဆိုတဲ့အယူဆမျိုးတွေတွေ့ရပါတယ်ဗျ။ဟုတ်ကဲ့နောက်တစ်ခုဒီညမှာမေးချင်တာကတော့အခုလေးဖွဲ့နဲ့တွေ့ရတဲ့မှာကချင်းရဲ၊ကိုကန့်ရဲ၊တအောင်းပလောင်ရဲသူတို့ကတော့သူတို့လည်းနဲ့ကိန်းတပ်ဖွဲ့တွေဟာသူတို့ရဲ့နယ်မြေအတွင်းမှာရှိနေရတယ်။အဲ့ဒါကိုအေအေကလည်းပဲသူတို့ဒေသဖြစ်တဲ့ရခိုင်
ဒီကနေ့ပြောတာတွေ့ရပါတယ်ဆိုတော့အေးနဲ့ဆွေးနွေးရတဲ့အကြမ်းမှာအဓိကအဲ့ဒါဟာအကြောင်းအရာတစ်ခုဖြစ်လိမ့်မယ်ထင်ပါတယ်ပြည်လည်နိုင်ငံရဲ့အလားအလာဘယ်လောက်ရှိမယ်ထင်ပါတယ်အေးကစားဟုတ်ကဲ့လောလောဆယ်အချိန်ကြီးမှာတော့တို့ဒီအေးနဲ့ဆွေးနွေးတဲ့ကိစ္စတွေပေါ်မှာတော့ပြီးသားထုတ်ပေါ်ပြောဆိုတာတော့မရှိသေးပါဘူးဗျမရှိသေးဘူးဆိုပေမဲ့လို့ဒီပြီးခဲ့တဲ့ဒီ 24 ရက်ကျွန်တော်တို့ဒီကအမ်ပလောင်ရဲ့ကိုကန်ရဲ့ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်အရဆိုရင်တော့ ဒီစစ်တိုင်းကြီးငါးခုပေါ့ရှမ်းမြောင်းနဲ့ကချင်ကစစ်တိုင်းငါးခုဒေသမှာအပြည့်ရထားပြီးတော့မှာစစ်တပ်ဘက်ကနေတော့မှာဒီရခိုင်ပြည်နယ်ထဲမှာထိုးစစ်တွေပြင်းထန်ထန်လုပ်နေတယ်ဆိုတာမျိုးသူတို့ဘက်ကပြောဆိုလာတာရှိတယ်ပြောဆိုလာတော့သူတို့အနေနဲ့အေးအေးပေါ်မှာထိုးစစ်တွေမရတိုင်းမှုဆိုလို့ရှိရင်တော့ဒါသူတို့ဘက်ကလည်းတစုံတရာတုံ့ပြန်ဖို့ဆိုတဲ့အနေအထားမျိုးတွေသူတို့ပြောဆိုလာတဲ့ ဒီလိုပေါ့ဒီပြောလာရဲ့ဆိုတော့လောလောဆယ်ဒီအင်းနဲ့ပတ်သက်လို့နှစ်ဖက်စလုံးကအလျှော်တင်းလုပ်တဲ့အတန်ကြီးတော့မကြရသေးဘူးခင်ဗျ။ဒါဒီရပိုင်းနဲ့အေးရထုတ်ပြန်ချက်မှာလဲဒါရခိုင်ဒေသတွင်မှာဒီသူတို့ရဲ့ဒီဘူဒီတောင်ဒေသဒီဘက်မှာတိုက်ပွဲတွေပုံမှုပြင်းထန်လာနိုင်နေဆိုတဲ့အမျိုးဖြစ်ဖြစ်ကြရဆိုတော့ဒီအင်းနဲ့ဖြစ်နေတဲ့
ချင်းကြီးပုံမှန်တိုက်ပွဲတွေပုံမှန်ရှော့ချမဲ့လာလာတော့မမြင်ရသေးပါဘူးခင်ဗျ။အခုပြီးသွားတဲ့ဆွေးနွေးပွဲကာလအတွင်းမှာလည်းတိုက်ပွဲတွေကအချိန်မရောဘူးဆိုတဲ့သဘောလားဆက်လက်ပြီးတိုက်နေရပါဘော။ဟုတ်ကဲ့ကျွန်တော်ပြရတော့ဒီတော့လောလောဆယ်ဒီကတော့တိုက်ပွဲတွေအချိန်မရောဘူးဒီဘက်ကလည်းဒါဒီထုတ်ပြန်ချက်တွေမှာဆိုရင်တော့အေးဘက်ကလည်းဒီမိုင်းထောင်တာတွေရှိတယ်ပေါ့လေအေးရမျိုးတွေထ
ကျွန်တော်တို့ကူးစက်ရည်နဲ့ဒီအစိုးရဘက်ကတမန်တော်ဘက်ကကူးစက်ရည်နဲ့သူစားတောက်နေကြတယ်တွေ့ရပါတယ်အဲဒီအောက်ကပြည်သက်တရှိတော်မှာမှတ်ချက်ပေးကြတယ်သူတို့ကတော့အိမ်မှာဟုတ်နေကြတာပဲဘာညာဆိုပြီးတော့အဲ့ဒီဟာကိုကြည့်ရင်ရောသူတို့ရဲ့အလားလာကောဘယ်လိုအဓိပ္ပာယ်ဖွင့်လို့ရမလဲခင်ဗျာအဲ့လိုအဓိပ္ပာယ်ကောက်ယူတာကိုမှန်ပါမလား
โอเคดีเอเดรนาชินเนมวยบาเลยบอเลยจนเราเตี่ยวจีเยชินนี่ยาส่วนเนาะดาตรุกรีเยตะตะมันยีหยายาสัสสันนี่ปัญญาတော့ดีทุกิปีอาโลပြောมล่ะบ่เนี่ยจนเราไอ้ห่านี่มาเราตรุกก็ตลอดเลยดีไลออนี่ตุยสัสสันตะเดอณีทาบ่เอ้อล่ะမျိုးนี่ตุยหยาเนี่ยตรุกก็ไอ้ห่าตะคู่เดเนี่ยเนาะจนเราซ้องဖြတ်လို့ရနိုင်เนี่ยณีทาတော့မရှိဘူးလို့မြင်ပါတယ်ဗျအဲနောက်ဆုံးတစ်ခုမေးချင်တာက
ဒီပပယောဂပြပပယောဂဆိုတဲ့တရုတ်ရဲ့ပန်ပိုးကူညီမှုလိုပဲဒီနေရာမှာသုံးသိနဲ့ထင်ပါတယ်အကောင်ဘက်ကိုတွန်းပေးရဆိုရင်တော့အဲ့ဒီဟာကဘလောက်ပါမဲ့ထင်ပါလဲဒီတချိန်မှာနည်းနည်းပြည်လည်နိုင်မဲ့အလားလာရှိရဆိုတော့အခုညီနိုင်ဆွေးနွေးမှုမတိုင်ခင်လည်းပဲတရုတ်ကိုယ်စားလှယ်နဲ့တွေ့ကြတာလဲကြားပါတယ်တရုတ်နဲ့ပါဝင်ပတ်သက်မှုရတော့အခုဒါတော့ဆန်းစုကြည်တရုတ်ကိုသွားတဲ့ကိစ
ဒီဆောင်လူလာလာရှိတယ်။နောက်ဒီဘက်ရန်ရောက်သူတဲ့ဒီကစ်ပိုးလာမှာအစီအမံကိန်းကိစ္စတွေမှာလည်းစတဲ့အကောင့်တွေပုံမဲ့အနေထားရှိကြတဲ့အပေါ်မှာကတော့တရုတ်ဘက်ကတော့ရင်းချမ်းရေးကိစ္စတွေကိုတိုက်တိုက်တုံတော့လှုပ်လာတော့မယ်ဆိုတာမျိုးကိုတုံ့ပြန်ကြရရှိတယ်။ဆိုတော့ဒီကနေ့လေ့လာတုံ့ပြန်သူတွေဒီပုံမှာတုံ့ပြန်ထားကြပါလေ။
ဟုတ်ကဲ့နောက်ဆုံးကတော့နောက်တရင်ဆွေးနွေးပွဲကတော့နောက်လာမလားဟုတ်လား
။ဟုတ်ကဲ့မေလာဒီတတိယခေတ်လောက်ကိုသူတို့ ဟိုရဲအကြံဉာဏ်သတ်မှတ်ထားတဲ့ဟာမျိုးပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီလူတွေဒီနေရာမှာပဲဆွေးနွေးရမှာလားအဲ့ဒါအစဉ်ပြင်းကြိုတင်ပြင်ဆင်မှုဟောတစုံတရာထူးခြားတာကြမိပါလား
အဲ့အဲ့ဒီကျန်တဲ့အပိုင်းတွေကတော့သူတို့ထုတ်ပြန်ထားတာမရှိသေးပါဘူးအချိန်ဝင်အကြမ်းကြီးအနေနဲ့သတ်မှတ်ထားတဲ့ဟာမျိုးပဲသိရပါတယ်ကနေရာတွေသတ်မှတ်တာတော့ပြောဆိုတာမရှိသေးပါဘူးဗျဟုတ
်ဆိုတော့အဲ့ဘွယ်ကြရင်တော့အလားကပူကောင်းလိမ့်မယ်လို့မျှော်လင့်ရတာပေါ့နော
်ဟုတ်ကဲ့ဒီနေ့သူတို့ရဲ့သုံးသက်ချက်တွေရာဆိုရင်တော့ဒီအနေထားကတော့ကျွန်တော်အရင်ဆွေးနွေးပွဲတွေကလည်းကောင်းလာတယ်ဒီအပြည့်တော်လည်းပူဆောင်လာတဲ့အနေထားမျိုးတွေပြောလာတယ်ဆိုတော့ဒီစုံတရာဆုံးဖြတ်နိုင်တဲ့အနေအထားတစ်ခုတော့ရောက်လာနိုင်တယ်လို့ကျွန်တော်တို့ဟောခံမှန်းလို့ရပါတယ်ခင်ဗျာ
တော်ရရှိမြခင်ဗျာမြန်မာနိုင်ငံရဲ့190ကြာပြည်တွင်းစစ်မီဟာအခုအချိန်ထိတနေရာတနေရာကိုတော်မီပမာကူးဆက်လုံခြုံစေဖြစ်ပါတယ်တိုင်းပြည်ရဲ့အခြေအနေရရရှိတိုးဖို့ဟာလည်းပြည်တွင်းညီညာရေးအပေါ်မှာအဓိကမူတည်နေတယ်ဆိုရင်မှားမယ်မဟုတ်ပါဘူးဒါကြောင့်ပြည်သူတွေလိုလားတောင်းတဆုံးဖြစ်တဲ့ညီညာရေးကိုဆောင်ကျဉ်ပေးနိုင်သူတွေအတွက်မြန်မာသမိုင်းစာမျက်နှာမှာတို့လည်းရယူပေးခဲ့သူတွေနဲ့ကဲ့ရဲ့နေရာမှာကွက်လက်တစ်ခုရှိနေတယ်လို့ယူဆမိကြအောင်ပြောကြရင်ဒီကနေ့အစီအစဉ်ကိုဒီမှာရန်နာလိုက်ပြပါစေခင်ဗျာကျေးဇူးတင်ပါတယ
်ဦးကျဆန်သားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပြီးတဲ့နောက်အခုဆက်ပြီးနားဆင်ရမယ့်အားကစားသတင်းလွှာကိုတော့ကိုရန်နိုင်ကတင်ပြပေးထားပါတယ်ရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဘာစလိုနာအသင်းကတော့စပိန်လာလီဂါအမပေးဖလားကိုအနိုင်ရပြီးတော့နှစ်နှစ်သက်တိုက်ချန်ပီယံဖြစ်သွားပါတယ်အင်္ဂလန်ပရီးမီးယားလိဂ်ရဲ့တနင်္လာအကောင်းဆုံးဘောလုံးသမားစုကတော့လီဗူးနောက်တန်းလူဗာဂျယ်ဗန်ဒိုက်ကရသွားပါတယ်ဒါနဲ့မာရသွန်ပြိုင်ပွဲမှာတော့ကင်ညာနိုင်ငံသားကစ်ချော့ကစံချိန်သစ်တင်ပြီးတော့နိုင်သွားပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကြာဘာစလိုနာအသင်းကတော့စပိန်လာလီဂါအမပေးချန်ပီယံဖြစ်သွားပါပြီ။လာလီဂါပွဲစဉ်လေးကိုစနေနေ့ကကစားကြတာမှာဘာစလိုနာကလီဗန်တေကိုအိမ်ဝင်းမှာတကူကူမရှိနဲ့နိုင်သွားတာကြောင့်အမပေးပွဲပြီးဖို့၃ပွဲချန်တဲ့အချိန်မှာစူပြနေရာကအက်တလတီကိုမက်ဒရစ်ထက်၉မှတ်အသားနဲ့ချန်ပီယံဖြစ်ပြီးတော့လာလီဂါဖလားကိုနှစ်နှစ်သက်တိုက်ရသွားခဲ့ပါတယ်။ဘာစလိုနာအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ဒုတိယပိုင်းမှာလူစားဝင်လာခဲ့တဲ့မက်ဆီကသွင်းပေးခဲ့တာဖြစ်ပါတယ်။ဘာစလိုနာအသင်းလာလီဂါချန်ပီယံဖြစ်သွားတဲ့ပတ်သက်ပြီးNibia Anastasio Valverde ကတော့
lo hemos comentado más veces la liga es el día a día
ဘောလုံးရာသီကုလုံးမှာဘယ်အသင်းကအကောင်းဆုံးဆိုတာကိုပြလို့ချန်ပီယံဖြစ်ရတာစိတ်ချမ်းသာစရာပါအကောင်းဆုံးအသင်းကပဲအမှတ်ပေးချန်ပီယံဖြစ်တယ်ပါဒါကြောင့်ဒါက Nibia အတွက်တော့တိတ်ကိုအရေးကြီးပါတယ်တခြားအရေးကြီးတဲ့ဂျိုင်ပွဲတွေလည်းရှိပါတယ်ဒါပေမဲ့ကျွန်တော်နဲ့အသင်းအတွက်ကတော့ဒါကအရန်အရေးကြီးပါတယ်အမှတ်ပေးချန်ပီယံဖြစ်ဖို့ကအခက်ဆုံးမဟုတ်ဘဲနောက်တစ်ကြိမ်ထပ်ရဖို့ကအခက်ဆုံးဆိုတာကိုအရင်ကကျွန်တော်ကြားမိပါတယ်။ချန်ပီယံပုံမှန်ဖြစ်ဖို့ဆိုတာမတွေ့ပါဘူး။အမြဲတမ်းအနိုင်ရခြင်းနဲ့စိတ်ရှိဖို့လိုတော့ကြောင်းကိုယ့်ဘာသာကိုတွန်းအားပေးပြီးအသင့်ဖြစ်အောင်လုပ်နေရပါတယ်
။ဘာစလိုနာအတွက်တော့ဒါဟာလာလီဂါအမှတ်ပေးချန်ပီယံစုကို26ကြိမ်မြောက်ရလိုက်တာပါ။ရီယယ်မက်ဒရစ်အသင်းကလာလီဂါဖလားကို33ကြိမ်နဲ့အများဆုံးရထားဖြစ်ပါတယ်။မက်ဆီအတွက်တော့ဒါဟာလာလီဂါဖလားကို30ကြိမ်ရတာဖြစ်ပြီးတော့အများဆုံးရပူးတဲ့သူဖြစ်နေစံချိန်တင်သွားခဲ့ပါတယ်။ဒါပြင်မက်ဆီဟာဘာစလိုနာနဲ့အတူ34ခုမြောက်စုဖလားကိုရရှိသွားတာလည်းဖြစ်ပါတယ်ခင်ဗျာ။ပြင်းထန်ရှုံးထွက်ဖလားဘောလုံးဖိုင်နယ်မှာတော့နံပါတ်ကြီး PSG အသင်းဟာ Rennes ကိုမမျှော်လင့်ဘဲနဲ့ရှုံးနိုင်ပြီးတော့ Rennes ကချန်ပီယံဖြစ်သွားပါတယ်။ PSG နဲ့ Rennes တို့စနေနေ့က Paris မြို့က PSG ကိုမှဘိုးလူခဲ့ကြတာမှာ PSG က Alves နဲ့ Neymar တို့က73မိနစ်နဲ့28မိနစ်တွေမှာသောဒီဒီဂိုးသွင်းခဲ့လို့ရှေ့ကနေဥဆောင်ခဲ့ပေမဲ့ကင်ဘက်ဘေးကမိနစ်40မှာကိုကိုကိုသွင်းတာတကိုးနဲ့မိနစ်60မှာရန်ဖက်ကနောက်တကိုးပြန်သွင်းလို့နှစ်ဂိုးစီတည်ဖြစ်ပြီးအချိန်ပိုကစားကြတာမှလည်းနောက်ထပ်ဂိုးမသွင်းနိုင်တာကြောင့်ပယ်နယ်တီကန်ကြတာမှရန်က6ဂိုး5ဂိုးနဲ့နိုင်ပြီးတော့ပြင်းထန်ရှုံးထွက်ဖလားကိုရသွားတာဖြစ်ပါတယ် PSG ကိုနိုင်ပြီးချန်ပီယံဖြစ်ခဲ့တာနဲ့ပတ်သက်ပြီးရန်အသင်းကကစားသမားတွေဖြစ်တဲ့Benjamin André et Benjamin Bourigaud Caro.
C'est l'aboutissement d'un travail collectif. Voilà tout un staff, tout un groupe, tout un club, toute une ville.
တင်းလုံးစုစည်းကြီးနဲ့ကစားနိုင်ခဲ့လို့အခုလိုမျိုးအနိုင်ရလိုက်တာပါ။ကျွန်တော်တို့ကတင်းလုံးတစ်မျိုးလုံးကအားပေးခဲ့ပြီးတော့ဒီစုကလည်းကျွန်တော်တို့ကိုဒီညနေမှာအားပေးတဲ့သူအားလုံးတက်ပါ။အားလုံးကိုကျေးဇူးတင်ပါတယ်
။ PSG နီးပြား Thomas Tuchel ကတော့သူတဲ့ရှုံးသွားတာဟာအနိုင်ရလို့စိတ်မပြင်းထန်လို့ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ Je ne sais pas. Honnêtement, je ne sais pas. On doit laisser Rennes
rentrer dans les matchs.
ဘာဖြစ်သွားလဲမသိပါဘူး။ကျွန်တော်တို့ကသူတို့ပြန်တည်ကြအောင်ခွင့်ရပေးခဲ့ပါတယ်။အဲ့အတွက်လည်းကျွန်တော်တို့တကယ်ပဲစိတ်ပြတ်မိပါတယ်။ဘာကြောင့်လဲဆိုတော့ဒုတိယပိုင်းမှာသူတို့ကတကူးထပ်သွင်းပြီးတော့ကျွန်တော်တို့ကမသွင်းနိုင်ခဲ့ပါဘူး။ကျွန်တော်အနေနဲ့ဒီပွဲမှာနိုင်ကျင်စိတ်ပြင်းပြပြမရှိဘူးလို့ထင်ပါတယ်။ကစားပုံကလည်းအင်းလိုက်အားတိုင်းမရှိသလိုကစားကွက်နဲ့အစင်းလိုက်ခံချက်ကလည်းပြက်နေပါတယ်။ဒီပွဲရှုံးလိုက်တဲ့အတွက် PSC အစင်းဟာ Champions League မှာဒုတိယအဆင့်ကရှုံးပြီးတော့ထွက်ခဲ့ရသလိုဒီရင်ဖလားတစ်ခုကိုလည်းလက်လွတ်ဆုံးရှုံးခဲ့ရပြန်ပါတယ်။ဒီပွဲပြီးစုတက်ယူစင်မှာ PSC တိုက်စစ်မှုနေမဟာပြိဿတအုပ်နဲ့ပြဿနာဖြစ်ပြီးနေမကလက်သီးနဲ့ထိုးလိုက်တဲ့ဗီဒီယိုတွေအင်တာနက်မှာပြန့်နှံ့နေတာကြောင့်နေမဟာအေးအေးခံရပေါ်လဲရှိနေပါတယ်။ဒီနေ့မှာပဲ UEFA ဥရောပဘောလုံးဖွဲ့ချုပ်ကနေမကိုလာမဲ့ဘောလုံးရာသီ Champions League ပွဲစဉ်၃ပွဲပယ်လိုက်ပါတယ်။ Manchester United နဲ့ကစားတဲ့အခုနှစ် Champions League ဒုတိယဆင့်ရှုံးထွက်ဒုတိယအကြော်ပွဲစဉ်မှာကွမေကဗီဒီယိုကူတိုင်ကမယ်ယူသင်းကို penalty ပေးလိုက်တာနဲ့ပတ်သက်ပြီးတော့သူကအဲဒီတိုင်ကိုတိုက်ခိုက်ပြောဆိုခဲ့တာကြောင့်အခုလို၃ပွဲပယ်လိုက်တာပါ။ PSG နီးပြ Thomas Tuchel ကတော့နေမဟာပွဲအတွင်းအခြေအနေတွေတင်းမှလုံးတဲ့အချိန်မှာပြောခဲ့တာကြောင့်သူ့ကိုမပယ်သင့်ဘူးဆိုပြီးတော့ပြောပါတယ်ခင်ဗျာ။England Premier League ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့ Liverpool နောက်တန်းလူဘောဂျိုဗန်ဒိုက်ကရသွားပါတယ်။ဒီစုကိုတော့ PSA ကြီးစားဘောလုံးသမားများအဖွဲ့ချုပ်ကချီးမြှင်တာဖြစ်ပြီးတော့ကစားသမားအချင်းချင်းကြားမဲပေးခဲ့ကြတာပါ။အခုလိုတနစ်တာအကောင်းဆုံးဘောလုံးသမားစုရလိုက်တာနဲ့ပတ်သက်ပြီးဗန်ဒိုက်ပြောတာကတော့
It's pretty difficult to put into words. I think it's the highest honor you can get as a player.
ကျွန်တော်ပြတ်တောင်းပါတယ်ဗျာ။တနည်းပါတော့သူကစားနေတဲ့ပြည်သူကနေဒီကိုယ်ကိုတနည်းတာအကောင်းဆုံးဘောလုံးကမှကြည့်ရွေးချယ်ခံရတာကဘောလုံးကမှတယောက်အနေနဲ့အမြင့်ဆုံးအောင်မြင်မှုမျိုးကျွန်တော်ထင်ပါတယ်။ဒီစုကတိတ်ကူးထူးခြားပြီးကျွန်တော်အခုလိုဆုရတဲ့အတွက်ရန်ကိုဂုဏ်ပြုပါတယ်။ Van Dijk ဟာ Aguero, Hazard, Bernardo Silva, Sterling နဲ့လိုဘူးအသင်းကကစားပေါ်မာနေရိုကိုကျော်ပြီးတော့အခုလိုအကောင်းဆုံးဘောလုံးကမှဖြစ်ရွေးချယ်ခံရတာပါ။ဝန်ကြီးကိုအခုလိုရွေးချယ်လိုက်တဲ့အတွက်သူဟာ John Terry နောက်ပိုင်းမှာပထမဆုံးရွေးချယ်ရတဲ့နောက်တန်းလူလည်းဖြစ်ပါတယ်။မြို့သမီးဘက်မှာတနစ်တာအကောင်းဆုံးဘောလုံးသမားစုကတော့ Arsenal အမျိုးသမီးအသင်းက Judge Tyson မှု Vivian Mbeumo ကရသွားခဲ့ပါတယ်ခင်ဗျာ။ London Marathon ပြိုင်ပွဲကိုစနေနေ့က London မြို့မှာကျင်းပခဲ့ပြီးတော့စံချိန်တက်တချို့လည်းခေတိုင်ခဲ့ကြပါတယ်။ဒီနေ့ London Marathon ပြိုင်ပွဲကိုတော့ခေတ္တနိုင်ငံသား Eliud Kipchoge ကနိုင်ရသွားပါတယ်။ဒါအတူတက်တော့လန်ဒန်မာရသွန်ကို၄ချိန်မြောက်နိုင်တာလည်းဖြစ်ပါတယ်။ဒုတိယတတိယဆုတွေကိုတော့အီသီယိုးပီးယားနိုင်ငံသားတွေကရသွားခဲ့တာပါ။ဒီဘက်မှာကစ်ချော့က၂နာရီ၃မိနစ်38စက္ကန့်နဲ့ပန်းဝင်ခဲ့ပြီးတော့လန်ဒန်မာရသွန်ပြိုင်ပွဲမှာအမြန်ဆုံးစံချိန်တင်နိုင်ခဲ့ပြီးတော့မာရသွန်ပြိုင်ပွဲတွေမှာဆိုရင်လည်းဒါဟာဒုတိယအမြန်ဆုံးစံချိန်ဖြစ်ပါတယ်။မြို့သမီးဘက်မှာတော့ Bridget Gaye ကအနိုင်ရသွားတယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါတယ်ဗျာ။
ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့သတင်းပတ်စဉ်အားကစားသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစားဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်း10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့51တို့ကနေနားဆင်နိုင်ပါတယ်။အခုဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွယ်ဦးကပြောပြပေးပါမယ်ရှင
်။မတိမငြိမ်အခြေအနေခြုံနေရတဲ့ဗင်နီဇွဲလားနိုင်ငံမှာလိုအပ်လာတဲ့စီးရီးယားကြောင်းဝင်မှုပြင်ဆင်ထားတဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်အောင်စုအနေနဲ့ငင်းချဲတဲ့နီးလန်းနဲ့ဖြစ်ရှင်းနိုင်ရေးကိုပုံမူလူလာတဲ့အကြောင်းလဲ Fox ရုပ်မြင်သံကြားနဲ့မင်းမြန်ကမှပြောဆိုလိုက်တာပါ။ချိန်ထဲမှာပဲဗင်နီဇွဲလားမှာနိုင်ငံရေးရာအပြည့်နေတဲ့သမ္မတနီကိုလတ်စ်မာဒူရိုနဲ့ယာယီသမ္မတဖြစ်ကြေညာထားတဲ့တိုက်ခိုက်ခေါင်းဆောင်ဝိုက်ကွာဒိုတို့ဟာဒီနေ့ပြည်ပဆိုင်ရာအလုပ်သမားနဲ့မေးရင်းနဲ့မှအပြိုင်ဆိုင်လူလူစုဝေးပွဲတွေကျင်းပနေကြပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေပေါ်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့တွေးရှိချက်အစီရင်ခံစာကိုဒီလဆန်းမှာထုတ်ပြန်ခဲ့တဲ့ရှင်းလင်းချက်ဝီလျံဘောက်ကိုလွှတ်တော်အမတ်တွေမင်းဝန်ထုတ်နေပါတယ်။ Republican Party ကဦးဆောင်တဲ့တက်လွှတ်တော်တရားရေးကော်မတီနဲ့ဒီနေ့တွေ့ဆုံရမှာတော့အနည်းဆုံး3နိုင်လောက်ကြာလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါ။ Internet မှာလေ့ဝဲချက်လက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုလွန်ခဲ့တဲ့ခုနှစ်က Ecuador တန်ရုံမှာမကုလုံငင်းမှာအမကန်ပေးထားတာကိုချူပေါမှုနဲ့လန်ဒန်မြို့တော်ကတရားရုံးကထောင်ဒဏ်သတင်းပတ်50ကြာခံဖို့စီရင်ချက်ချလိုက်ပါတယ်။ဆွေးနွေးနိုင်ငံမှာလိမ်ပိုင်းဆိုင်ရာစော်ကားမှုဆွဆွဲခြင်းနဲ့တရားစွဲခံထားတဲ့အတွက်ဖမ်းဆီးပြီးပြန်ဖို့ခံရမှာကိုဆိုရင်လည်း2012ခုနှစ်မှာပဲအဆန်းက Ecuador တန်ရုံမှာခုလုံတင်းချောင်းနေတာဖြစ်ပါတယ်။
မေလတရက်ဗုဒ္ဓဦးနဲ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇူဘီယာ LTF ဖြစ်ပါတယ်ရှင်။မနက်ဖြန်ကြာသပတေးနေ့မနက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလိုင်းထုတ်မီတာ24 40 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တို့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွန်ညိုပါရှင
This program has come to you from the Voice of America, Washington.